Welcome to the Voice of America in Burmese.
Minglam nakhe ma shin. 2019 ခုနှစ်မေလ29ရက်ဗုဒ္ဓဦးနေ့မြန်မာခင် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440 51တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမခင်းရသက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်တိမ်ကြီးထိုင်နေတူကြီးညာပေးပါပါ။EU ဥရောပသမဂ္ဂမှာပါလီမန်ရွေးကောက်ပွဲကြီးကျင်းပပြီးတဲ့နောက်အခု EU ရဲ့ထိပ်တန်းယာတုတွေအတွက်ရွေးချယ်ဖို့လုပ်နေကြပါပြီ။ဥဝီရတုကိုအနောက်ပိုင်းခင်တရားရုံးကအင်္ဂါနေ့မှာဖန်ဝရံထုတ်လိုက်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့နားမှာဓာသမာထုရဲ့တိုက်ခိုက်မှုကြောင့်သေဆုံးသူတွေထဲမှာမြန်မာနိုင်ငံဆိုင်ရာဂျပန်နိုင်ငံခြားရေးဝန်ထမ်းတဦးလည်းပါဝင်နေကြောင်းသိရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရပါပါမှတ်ခွန်နေ
။ကောင်းပါပြီရှင်။ခုဆက်ပြီးတော့နားဆင်ကြရမယ်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ်သတင်းလွှာတွေကတော့ရခိုင်ပြည်နယ်အင်းဒင်ရွာကလူသတ်မှုကိုပထမဆုံးရေးသားဖော်ထုတ်ခဲ့ပြီးထောင်နဲ့ကြခံခဲ့ရတဲ့သတင်းတောက်နှစ်ဦးဟာအခုတော့အမေရိကန်မှာလာရောက်ပြီးတော့ပူလစ်ဇာဆုကိုကိုယ်တိုင်လက်ခံယူနေကြပါပြီ
။ကျွန်တော်ကဒီဒုဆုဦးပါဒီကျွန်တော်အနေနဲ့ဒီရိုက်တာသတင်းထောင်လူပေါကန်ကွားတွေရဲ့ကိုစားဒီနေရာကနေအထူးကျေးဇူးတင်ကြောင်းပြောကြားလိုပါတ
ယ်။ Hi everyone. My name is Balong. I feel very humble and greatly honored to be here.I want to thank police committee and everyone.
တရင်တော့ကိုကျော်စိုးဦးနဲ့ကိုဝါလုံးတို့စုယူစဉ်ပြောကြားသွားတဲ့အတန်းတွေကိုနားဆင်ကြရတာပါ။အခုနိုင်ငံတကာသတင်းတွေထုတ်လွှင့်ပြီးနားဆင်ကြရမှာပါရှင်။ဒါကအမျိုးသားရေးအစွန်းရောက်စိတ်ပြင်းထန်တဲ့ဥဝေဒသူကိုရန်ကုန်အနောက်ပိုင်းခရိုင်တရားရုံးတရားသူကြီးကတရားစွဲလိုက်ပါတယ်။နောက်နိုင်ငံတကာသတင်းတော်တို့ကိုလည်းကြားကြရဖို့ရှိပါတယ်ရှင်။အခုရည်စုံတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်းကြီးထိုက်တို့ပြောပြပေးပါမယ်ရှင်။
နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂမှာပြီးခဲ့တဲ့သတင်းပတ်ထဲက EU ဥရောပသမဂ္ဂပါလီမန်ရွေးကောက်ပွဲကြီးကျင်းပပြီးခဲ့တဲ့နောက်မှာအခုဥရောပခေါင်းဆောင်တွေဟာသူတို့နှစ်သက်တဲ့သူကို EU ရဲ့ထိတ်တန့်ယာတုတွေအတွက်ရွေးချယ်ဖို့လုပ်နေကြပါပြီ။ဒါပေမဲ့ကော်မရှင်ဥက္ကဋ္ဌရွေးချယ်ရေးမှာတော့သဘောထားမှန်တိုက်ဆိုင်မဲ့ဖြစ်နေကြပါတယ်။လက်ရှိ EU ကော်မရှင်ဥက္ကဋ္ဌယန်ကလော့ဒ်ယန်ကာရဲ့ကတန်းဟာအောက်တိုဘာလမှာကုန်ဆုံးသွားမှာပါ။ဒါပေမဲ့ဥရောပမှာစီးပွားရေးအင်အားကြီးဖြစ်တဲ့ဂျာမနီနဲ့ပြင်းတဲ့နှစ်နိုင်ငံတည်းကဘယ်သူကိုရွေးချယ်မယ်ဆိုတာကိုမဆုံးဖြတ်နိုင်သေးပါဘူး။ရွေးချယ်မယ်သူကို EU ပါလီမန်ဇူလိုင်လတည်းပြန်ပြီးစတဲ့အခါမှာလွှတ်တော်မှ950တယောက်ကနေအတည်ပြုပေးရမှာဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကော့ကတော့ဂျာမနီနိုင်ငံသားမန်ဖရက်ဝေဘာကိုရွေးချယ်ခြင်းတွေပါ။ဝေဘာဟာ2014ခရဲကစပြီးတော့ EU ပါလီမန်မှာအကြီးဆုံးအဖွဲ့ကြီးဖြစ်တဲ့ Conservative Europe ပြည်သူပါတီရဲ့ခေါင်းဆောင်လည်းဖြစ်ပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကတော့ဂျာမနီအစိုးရအဖွဲ့မှတာဝန်ထမ်းမဆန်းဆောင်ခဲ့ဘူးတဲ့ဝေဘာကိုသဘောမကျဘဲဒိန်းမတ်နိုင်ငံက Margrethe Vestager နဲ့ပြင်သစ်နိုင်ငံသား Michael Barnier တို့နှစ်ဦးတည်းကတဦးကို EU ကော်မရှင်ဥက္ကဋ္ဌဖြစ်အမည်စင်တင်သွင်းခဲ့ပါတယ်။ Spain ဝန်ကြီးချုပ် Pedro Sánchez ကလည်းသူတို့လို Socialist Party ဖြစ်တဲ့ Dutch လူမျိုး France Timmermans ကိုသဘောကျကြောင်းနဲ့သူကအရေးချင်းရှိပြီးအတွေ့အကြုံချင်းချက်တယ်လို့လည်းပြောပါတယ်။ဥရောပခေါင်းဆောင်တွေက EU ရဲ့နိုင်ငံရေးကိုအကောင့်ထည့်ဖို့တဲ့ဥရောပကောင်စီအကြီးအကဲယာတုကိုလည်းရွေးချယ်ကြမှာဖြစ်ပါတယ်။လက်ရှိဥရောပကောင်စီအကြီးအကဲက Poland နိုင်ငံသား Donald Tusk ဖြစ်ပါတယ်။ဒါအပြင်ဥရောပဗဟိုပံနဲ့EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲယာတုတွေကိုလည်းရွေးချယ်ကြမှာဖြစ်ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲကလာမယ့်2020ပြီးနှစ်နိုဝင်ဘာရောက်မှကျင်းပမှာဖြစ်ပေမဲ့လို့လဲ Republican သမ္မတ Donald Trump နဲ့သူ့ကိုအနိုင်ရဖို့ကြိုးစားနေတဲ့ Democrat ကိုယ်စားလှယ်လောင်းနေတဲ့မှာဦးဆောင်နေသူဒုတိယသမ္မတဟောင်း Joe Biden တို့ကတော့အပြန်အလှန်ထိုးနှက်ပြောဆိုနေကြပါပြီ။ဂျပန်နိုင်ငံလေးရတိုက်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ကော့ပီယိုက်ဆူမိုနဗန်းပွဲကြီးနောက်ဂျပန်ဧကရာဇ်နာရူဟီတိုနဲ့တွေ့ဆုံခဲ့ပြီးမယ်လို့လဲသမ္မတထရန့်ကသူ့ရဲ့ဒုတိယသက်တမ်းပြန်လည်ရွေးကောက်ခံရေးအပေါ်မှာစိတ်ကရောက်နေပြီးအမေရိကန်နိုင်ငံရဲ့စစ်တမ်းတွေအရာဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းရှင်ပြန်ဘက်နှစ်ဒါဇင်ကျော်ထဲမှာထိတ်ဆုံးလာရှိနေတဲ့မစ္စတာဘိုင်ဒန်ကိုထိုးနှက်ပြောဆိုပါတယ်ပုံမှန်အဖြစ်တော့အမေရိကန်သမ္မတတွေတန်တမာရေးမစ်ရှင်နဲ့နိုင်ငံခြားခီးသွားနေချိန်မှာပြိုင်ဘက်ကိုနိုင်ငံရေးအရာထိုးနှက်တာတွေရှောင်ကျဉ်လေးရှိပြီးအပြန်အလှန်အဖြစ်သူတို့ရဲ့နိုင်ငံရေးပြိုင်ဘက်တွေကလည်းနိုင်ငံရဲ့ခြားခီးစဉ်အတွင်မှာထိုးနှက်ပြောဆိုလို့မရှိတာကဆယ်စုနှစ်တွေနဲ့ချီပြီးတော့ရှိခဲ့တာပါအမေရိကန်နယ်ပေါင်းအမေရိကန်အာဖရိကန်နယ်ပေါင်းအမေရိကန်အချင်းသားတွေကိုနှိရှေထောင်နှံတွေချမှတ်နိုင်ရေးလုပ်တဲ့ 1994 ခုနှစ်ပြည်မှုဆိုင်ရာဥပဒေပြဋ္ဌာန်းချိန်မှာအထက်လွှတ်တော်အမတ်တဦးရဲ့အခန့်ကဏ္ဍကိုထောက်ပြပြီးအိမ်ငိုင်နေတဲ့ဂျိုးဘိုင်ဒန်ဆိုပြီးသမ္မတထရန့်ကတိုကျိုမြို့တော်ကနေထိုးနှက်ပြောဆိုခဲ့တာပါ။ဒါ့အပြင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကဂျိုးဘိုင်ဒန်ဟာညံ့ရီနေတူလို့ပြောဆိုခဲ့ပြီးသူ့အနေနဲ့လည်းသဘောတူတယ်လို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲမေးမြန်းမှုကိုဖြေကြားခဲ့ပါတယ်။မစ္စတာဘိုင်ဒန်ရဲ့ရွေးကောက်ပွဲစည်းဝေးရဲ့အဖွဲ့ဘက်ကတော့သမ္မတထရန့်ဝါရှင်တန်ကိုပြန်လည်ဆက်ရောက်လာတဲ့အင်္ဂါနေ့နေ့ကင်းပိုင်းအထိဆောင်ပြီးတော့မှတုံ့ပြန်ချက်ထုတ်ပါတယ်။သမ္မတရဲ့မှတ်ချက်စကားကအင်ဘူရိုရဲ့ဂုဏ်သိက္ခာနဲ့မတန်ဘူးလို့မစ္စတာဘိုင်ဒန်ရဲ့ပြောခွင့်ရကပြောဆိုခဲ့ပါတယ်။
American သမ္မတ Donald Trump ရဲ့တမက်ဖြစ်သူ Jared Kushner ဟာသူ့ရဲ့အရှိလေပိုင်းငင်းချင်းဆန်အစီအစဉ်အတွက်ထောက်ခံပံ့ပိုးမှုတွေရယူဖို့အတွက်တောင်းရကြချီးထွန်နေပြီးအင်ဂါနေ့မှာတော့ Morocco ကိုရောက်နေပါတယ်။သူက Iran ဆိုင်ရာ American အထူးကိုယ်စားလှယ် Brian Hook နဲ့ American ပြည်ထောင်စုနိုင်ငံတကာညှိနှိုင်းမှု Jason Greenblatt တို့နဲ့သူတွေ့ရောက်တာဖြစ်ပြီး Jordan နဲ့ Israel ကိုပါတွေ့ရောက်ဖို့ရှိတယ်လို့သမ္မတအင်ဂျူအရာရှိတွေကပြောပါတယ်။ဂျွန်လာနှောင်းပိုင်း Bahrain မှာကျင်းပမယ့်ညီလာခံမှာ American ဘက်ကစီးပွားရေးဆိုင်ရာအစီအစဉ်ကိုချပြဖို့ပြင်ဆင်နေကြမှာပဲအခုခေးစံသွားရောက်တာပါပါလက်စတိုင်းတွေဘက်ကဒီအစီအစဉ်ရဲ့ငင်းချင်းဆန်အပိုင်းကိုလက်မခံဘူးလို့ညင်းပယ်ထားတယ်လို့အာရဗ်နိုင်ငံတွေအနေနဲ့ဒီညီလာခံကိုသဘိမ့်မှောက်ဖို့ပါတောင်းဆိုထားတာပါဒါကဂျေရုဆလင်ကိုအစ္စရေးအချုပ်ချာအာဏာပိုင်ဖြစ်သမ္မတထရမ့်ကအရင်ဆုံးကအတိအမှတ်ပြုထားတာကြောင့်လို့လည်းသူကထောက်ပြပါတယ်Sorry Arabia UAE Arab ဆောက်ပြောမြန်နိုင်ငံနဲ့ Qatar တို့ကတော့သူတို့ပါဝင်မှာဖြစ်ကြောင်းကြေညာခဲ့ပါတယ်။ဘာရင်းညီလာခံကိုဂျွန်လ25ရက်နဲ့26ရက်နေ့တွေမှာကျင်းပဖို့စီစဉ်ထားတာပါ။
American ပြည်တော်စုအတွင်းဘိန်းပါတဲ့ဆေးဝါးတွေကိုမှုရဆေးလို့သုံးဆွဲလာမှုမှာဆေးဝါးထုတ်လုပ်ငန်းကြီးဖြစ်တဲ့ Johnson & Johnson ရဲ့အခန့်ကဏ္ဍပါဝင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ Oklahoma ပြည်နယ်ကအမှုဖွင့်ထားတာကိုအင်ကာနေ့မှာကြားနာပါတယ်။နိုင်ငံမှာရင်ဆိုင်နေရတဲ့မူရဆေးဝါးပြဿနာမှာဘိန်းပါတဲ့ဆေးထုတ်လုပ်သူတွေမှလည်းတာဝန်ရှိတယ်ဆိုတော့ဒီလိုအမှုမျိုးကပထမဆုံးအကြိမ်ဖြစ်ပြီးအလားတူဆောင်ရွက်လိုနေတဲ့တခြားပြည်နယ်တွေအပေါ်မှာလည်းအကြီးအကျယ်တက်ရောက်မှုရှိသွားနိုင်ပါတယ်။ဒီဆေးဆွဲမှုဟာဆိုရင်နိုင်ငံနဲ့ပြည်နယ်သမိုင်းမှာအဆိုးအဝါဆုံးသောလူတွေဖန်တီးတဲ့အများပြည်သူဆိုင်ရာကျန်းမာရေးပဋိပက္ခကြီးဖြစ်တယ်လို့ Oklahoma ရှိနေကျုံ Mike Hunter ကပြောပါတယ်။ Johnson & Johnson လုပ်ငန်းကြီးကဒေါ်လာတန်းချီသုံးပြီးအတဆန်းဆန်းလိန်ညာတဲ့အယူဝါဒတွေကိုရှိုက်သွင်းတဲ့လှုပ်ဆော်ဆောင်ရွက်မှုလည်းရှိတယ်လို့ပြည်နယ်ရှင်းနေချုပ်ကဖော်ညွှန်းပြောဆိုပါတယ်။ Johnson & Johnson လုပ်ငန်းကြီးရဲ့အကျိုးဆောင်ရှင်းနေ Larry Ottaway ကတော့ဒီကုမ္ပဏီခွဲဖြစ်တဲ့ Janssen Pharmaceutical ကဘိန်းပါတဲ့ဆေးဝါးတွေကဆွေးဆဲမှုတိတ်မဖြစ်ပါဘူးလို့ပြောဆိုထားတဲ့ကြော်ညာကိုအစားအသောက်နဲ့ဆေးဝါးကုတ်ကဲမှုဌာနရဲ့သတ်မှတ်ချက်တွေနဲ့အညီလုပ်ခဲ့တာလို့ပြောဆိုပြီးတရားရုံးမှာရှောက်ထားပါတယ်။ Johnson & Johnson ဆေးဝါးထုတ်လုပ်ငန်းကြီးကအကိုက်ခဲပြောက်ဆေးတွေပိုရှံအောင်ထုတ်ပြီးအများပြည်သူအနှောက်အယှက်ဖြစ်စေမှုမှာတာဝန်ရှိတယ်လို့ Oklahoma ပြည်နယ်ကဆွဆွဲထားတာဖြစ်ပါတယ်။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12133လိုင်းလိုမီတာ40 kHz 8133လိုင်းလိုမီတာ51 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလို American တိုင်းကမနေ့ကင်းတင်းတွေကိုဆက်လက်ကျင်းညာနေပါတယ်။ Islam ဘာသာကိုဆန့်ကျင်တဲ့တရားတွေဟောပြောသူအထူးသဖြင့် Ronja Taiwan ကိုမုန်းသီးသူလို့နာမည်ကြီးတဲ့ဦးဝီရသူကိုအနောက်ပိုင်းခရိုင်တရားကျုံတွဲဖက်တရားသူကြီးကအင်တာနက်မှာဖန်ဝရန်ထုတ်လိုက်ပါတယ်။ရန်ကုန်အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးကမန်းလေးမြို့မစိုးရင်တိုက်တဲ့မှာသတင်းတောင်းနေတဲ့ဦးဝီရသူကိုပုံမှန်124ကကြီးနဲ့ဖမ်းဆီးအရေးယူဖို့အတွက်အမှုဖွင့်ခဲ့ပြီးအနောက်ပိုင်းခရိုင်တရားရုံးကဒီမှုကိုလက်ခံခဲ့ပြီးတဲ့နောက်မှာဦးဝီရသူကိုခရိုင်တရားရုံးတွဲဖက်တရားသူကြီးဦးကျော်ကျော်ကဖမ်းရန်ထုတ်လိုက်တာပါရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့ဖမ်းရန်ရထားပြီဖြစ်တဲ့အတွက်အချိန်တိုခင်းဖမ်းဖို့ရှိတယ်လို့သတင်းမီဒီယာတွေကမနေ့ကပြောပါတယ်ဦးဝီရသူကိုဖမ်းဖို့အကြောင်းရင်းအသေးစိတ်မသိရသေးပေမဲ့ဧပြီ29တနင်္လာနေ့တိုင်းဘိန်းမြို့မှာဦးဝီရသူဟောပြောတော့တဲ့လက်ရှိ NLD အစိုးရကိုပြင်းပြင်းထန်ထန်ရှုတ်ချပြောဆိုတာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုပုဂ္ဂိုလ်ရေးရပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုချက်ကိုအများကအတော်လေးဝေဖန်ခဲ့ပါတယ်။ဥပဒေသူကိုဘာသာရေးမုန်းတရားပွားအောင်အဓိကရုံးတွေဖြစ်ဖို့လှုံ့ဆော်ဟောပြောမှုတရားဥပဒေစိုးမိုးရင်အဟန့်တားဖြစ်စေတဲ့ဟောပြောမှုတွေအကြိမ်များစွာပြုလုပ်ခဲ့တဲ့အတွက် 2019 မတ်လထဲမှာနိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ကတရားဟောခွင့်တစ်နှစ်ပိတ်တင်ထားပါတယ်။ Facebook ကုမ္ပဏီကလည်းအမွန်စကားပြန်ပွားအောင်လုပ်တဲ့ဥပဒေသူရဲ့အကောင့်စာမျက်နှာကို2018 February လထဲမှာပဲပိတ်ပစ်ခဲ့တာပါ။
စခိုင်းပြည်နယ်အင်းတင်ကျွေးရကမွတ်စလင်ဆယ်ဦးတပ်ဖြတ်ခံရတဲ့တရင်ကိုရယူနိုင်ဖို့ကြိုးစားရင်းဖမ်းဆီးထောက်ချခံခဲ့ရပြီးတဲ့နောက်သမရရဲ့လွန်ငိမ့်သက်တာကွင်းနဲ့ပြန်လွတ်လာတဲ့ Writers တရင်တော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့မနေ့အင်္ဂါနေ့မှာနိုင်ငံတကာတရင်ဆိုင်ရာပိုလစ်စာစုကိုလက်ခံရယူခဲ့ပါတယ်အမေရိကန်ပြည်သူနယူးယောက်မြို့မှာကျင်းပတဲ့အခမ်းအနားမှာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့တက်ရောက်ခဲ့တာဖြစ်ပြီး2019ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပိုလစ်စာစုကိုလက်ခံရယူတာဖြစ်ပါတယ်။ရိုဟင်ဂျာတွေအရင်းနဲ့ပတ်သက်ပြီး Writer သတင်းအေဂျင်စီရဲ့စုံစမ်းဖော်ထုတ်သတင်းရေးသားမှုတွေမှာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အထူးအထောက်ကြိုးပမ်းမှုတွေကိုအသိအမှတ်ပြုမှုနဲ့အတူ Writer သတင်းအဖွဲ့ကို2019ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပိုလစ်စာစုချီးမြှင့်ခဲ့တာဖြစ်ပါတယ်။ပိုလစ်စာစုချင်းမြင့်ခန့်ရသူတွေထဲမှာတော့2016ခုနှစ်ကအင်ဒိုနီးရှားရေလုတ်သားတွေအကြောင်းကိုကျွန်းတွေထံကပင်လယ်စာဆိုပြီးတော့သတင်းဖော်ထုတ်ရေးသားခဲ့မှုအတွေ့ပိုလစ်စာစုချင်းမြင့်ခန့်ရတဲ့ AP သတင်းအဖွဲ့မှကချင်တိုင်းရင်းသူ Esther Tusa ပါဝင်ခဲ့တယ်လို့2018ခုနှစ်ပိုလစ်စာသတင်းမှတ်တမ်းဓာတ်ပုံစုချင်းမြင့်ခန့်ရတဲ့ Writer ဓာတ်ပုံသတင်းတောက်အဖွဲ့မှလည်းမြန်မာဓာတ်ပုံသတင်းသမားကိုဆိုးစရာထွန်းတို့ပါဝင်ခဲ့ပါတယ်
ဂျပန်နိုင်ငံတိုကျိုမြို့နားမှာအင်္ဂါနေ့ကဒါသမတုရဲ့တိုက်ခိုက်မှုကြောင့်အသက်12နှစ်အရွယ်ကျောင်းသူတဦးနဲ့မြန်မာနိုင်ငံဆိုင်ရာဂျပန်နိုင်ငံခြားရေးဝန်ထမ်းတဦးသေဆုံးခဲ့ပြီး18ဦးဒဏ်ရာရခဲ့ပါတယ်။တိုကျိုမြို့နားကတကာဝါဆာကီမြို့ကဘတ်စကားမှတ်တိုင်မှာကားအလာစောင့်နေသူတွေထဲမှာကျောင်းသူလေးတစ်စုလည်းပါဝင်ပါတယ်။ဒါသမကဓာတ်နဲ့လက်နဲ့ပြေးဝင်လာပြီးတတ်မယ်လို့အော်ဟင်းရင်လူအုပ်တဲကိုဓာတ်နဲ့လိုက်ခုတ်တာပါ။ဓာတ်နဲ့လိုက်ခုတ်သူကအသက်50အရွယ်အမျိုးသားဖြစ်ပြီးသူ့လယ်ဘင်းကိုပါသူလှိခဲ့တယ်နော်သေဆုံးခဲ့တယ်လို့ NHK သတင်းမှာဖော်ပြပါတယ်။သေဆုံးသူတွေကတော့အသက်12နှစ်အရွယ်ကျောင်းသူကလေးတဦးနဲ့နောက်ကျောင်းသူလေးတဦးရဲ့ဖခင်ဖြစ်သူအသက်39နှစ်အရွယ်အမျိုးသားတဦးဖြစ်တယ်လို့ဖော်ပြပါတယ်။သူဟာ2013ခုဧပြီလကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဂျပန်နိုင်ငံချစ်ကြည်ခီလာရောက်ဆင်မှာစကားပြန်ဖြစ်နဲ့တာဝန်ယူခဲ့တဲ့မစ္စတာအိုယာမာဆက်တုရှိဖြစ်ကြောင်းနဲ့သူဟာသမီးနှောက်ရဲ့ဖခင်ဖြစ်ကြောင်းနဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနမှာအလုပ်လုပ်သူဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံကအစိုးရတာဝန်ရှိသူတွေအတွက်စကားပြန်ဖြစ်တာဝန်ထမ်းဆောင်သူဖြစ်ကြောင်းလည်းမြန်မာသတင်းတွေမှာဖော်ပြထားပါတယ်။သူကဘတ်ကားဆောင်နေကြတဲ့ကလေးတွေကိုကာဝယ်ပေးဖို့ကြိုးစားရင်းနဲ့တည်ဆုံးကြတယ်လို့ဖော်ပြထားတာပါ။
မလေးရှားနိုင်ငံဟာချမ်းသာတဲ့နိုင်ငံကြီးတွေရဲ့အမှတ်စွန့်ပြေရာနေရာတစ်ခုဖြစ်မလာစေရည်ဆောက်ရွက်ချက်အဖြစ်နဲ့ပြန်သုံးလို့မရတော့တဲ့စွန့်ပြေပလတ်စတစ်မက်ထရစ်တန်ကျင်3000ကိုအမေရိကန်ပြည်တင်ကနေဒါနဲ့ဩစတြေးလျစတဲ့နိုင်ငံတွေစီပြန်ပို့မယ်လို့မလေးရှားနိုင်ငံကပြောဆိုလိုက်ပါတယ်ရှင
်မေလ29ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ကြားရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာမှာရိုဟင်ဂျာ10ဦးအသက်ဖြတ်ခံရမှုသတင်းကိုလိုက်ရင်ဖမ်းဆီးထောင်ချခံခဲ့ရပြီးသမရရဲ့လွန်ငိမ့်သက်သာခွင့်နဲ့ပြန်လွတ်လာတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာအင်္ဂါနေ့မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာနိုင်ငံတကာသတင်းဆိုင်ရာပိုလစ်စာစုကိုလက်ခံရယူခဲ့ကြပါတယ်။ကမ္ဘာသတင်းလောကမှာဂုဏ်သိက္ခာကြီးတဲ့ပိုလစ်စာစုကိုကိုယ်တိုင်လက်ခံရယူခဲ့ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကအခက်အခဲကာလအတွင်းပံ့ပိုးပေးခဲ့ကြသူအားလုံးကိုကျေးဇူးတင်တယ်လို့လည်းပြောခဲ့ပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြပေးမှာပါရှင်
။ Wah Lone and Chao Su of Reuters. They
Reuters တင်ကောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအင်္ဂါနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပူလစာစုကိုလက်ခံရယူခဲ့ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာမှာရွန်ဂျာဆဲဦးတက်ဖြတ်ခံရတဲ့တရင်ရယူနိုင်ရေးကြိုးပမ်းရင်း2019ခုနှစ်ဒီဇင်ဘာလမှာဖမ်းဆီးခံခဲ့ကြရပြီး2018ခုနှစ်မှာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့သူတို့နှစ်ဦးကိုထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။အင်္ဂါနေ့ကပူလစာစုချင်းမြင့်တဲ့အခမ်းအနားမှာတော့ပူလစာစုရွေးချယ်ရေးအဖွဲ့တာဝန်ခံဒါနာခနေဒီကအခုလိုပြောပါတယ်။
They were sent to prison for impactful reporting in Myanmar that upheld the highest principles and ideals of our industry.
သူတို့ဟာသတင်းလောကရဲ့အမြင့်ဆုံးစံတန်ဘူးတွေနဲ့ညီမြန်မာနိုင်ငံတွင်းမှာသတင်းရယူခဲ့တာကြောင့်ထောင်ချခံရသူတွေပါ။ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့သူတို့ဟာထောင်ထဲမှာ917နေခဲ့ရပြီးတဲ့နောက်မှာကံအားလျော်စွာပဲဒီလအစောပိုင်းမှာသမရရဲ့လူငင်းချမ်းသာခွင့်နဲ့ပြန်ပြီးလွတ်လာတာပါ။ထောင်ကလွတ်လာပြီးတဲ့နောက်မှာဝါလုံးပထမဆုံးပြောတာကသတင်းကန်းကိုအမြန်ဆုံးပြန်သွားချင်ပါပြီ။ပြီးခဲ့တဲ့သတင်းဘက်က ဒီသတင်းတောက်နှစ်ယောက်နဲ့ကျွန်မစကားပြောတော့သူတို့ကဒီပွဲကိုတက်ဖို့စိတ်ဆန္ဒစောနေကြပါတယ်။ဘွာလုံးနဲ့ကျော်ဆူဦးတို့ဒီကနေ့ဒီမှာရောက်နေကြပြီ။သူတို့ကိုဆင်းရဲပေါ်ကိုအခုဖိတ်ခေါ်ပါရစေ
။ Writers သတင်းတောက်နှစ်ဦးလွတ်မြောက်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားပေးတောင်းဆိုမှုတွေအများအပြားရှိခဲ့တယ်လို့ထောင်ချခံသတင်းတောက်နှစ်ဦးကလည်းလွတ်မြောက်ရေးအတွက်တရားရုံးအဆင့်ဆင့်အယူခံတက်ခဲ့ကြပါတယ်။နောက်ဆုံးတရားရုံးချုပ်အယူခံမှာလည်းပြေချခံခဲ့ရပြီးတဲ့နောက်2019ခုနှစ်မေလ9ရက်နေ့မှာတော့တမရဦးဝင်းမြင့်ရဲ့လွင်ငင်းတက်တာခွင့်နဲ့ထောင်ကပြန်လွတ်လာကြတာဖြစ်ပါတယ်။မြန်မာဘန်းနီဆိုတဲ့ရိုညာရီအပေါ်ဖိနဲ့ရက်ဆက်မှုတွေကို Riders သတင်း Agency ရဲ့စုံစမ်းဖော်ထုတ်သတင်းဖော်ပြချက်တွေမှာဝါလုံးနဲ့ကျော်စိုးဦးတို့ရဲ့အားထုတ်ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုပြီးWriters သတင်းအဖွဲ့ကို2019ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပူလင်စာစုကိုချီးမြှင့်ကြောင်းဧပြီလ15ရက်နေ့ကကြေညာခဲ့တာပါဒီစုအတွက်စုကြီးကတော့အမေရိကန်ဒေါ်လာ1000ကျွဲချီးမြှင့်ခံရမှာဖြစ်ပါတယ်အင်ကာနေကနယူးယောက်မြို့မှာလုပ်တဲ့ခန်းနာမှာစုလက်ခံခဲ့တဲ့ပူလင်စာစုရှင်တူဖြစ်တဲ့ကိုကျော်စိုးဦးကအခုလိုပြောပါတယ
်ကျွန်တော်ကဒီကျော်စိုးဦးပါဒီကျွန်တော်အနေနဲ့ဒီ writer သတင်းထောင်းလို့ပေါ့ကန်ကွားတည်းရဲ့ကိုစားဒီနေရာကနေအထူးကျေးဇူးတင်ကြောင်းပြောကြတော့ပါလေ
ပူလစာဆုရှင်နောက်တူဖြစ်တဲ့ကိုဝါလုံးကလည်းထောင်းကြစဉ်ကာလအတွင်းဝိုင်းဝန်းပံပိုးပေးခဲ့ကြသူအားလုံးကိုကျေးဇူးတင်ကြောင်းပြောပါတယ
် I feel very humble and greatly honored to be here I want to thank police committee and everyone else who has supported for 511 day we were spent in Myanmar prison
ဒီကိုလာရတာအရန်ကိုပုံယူမိပါတယ်ပူလစ်ဇာကော်မတီကိုကျေးဇူးတင်ပါတယ်။ဒါ့အပြင်ကျွန်တော်တို့မြန်မာနိုင်ငံကထောင်ထဲမှာရပ်ပေါင်း917ရက်တာနေခဲ့ရစဉ်အတွင်းကူညီခဲ့ကြသူအားလုံးကိုလည်းကျေးဇူးတင်ပါတယ်။အသက်အန္တရာယ်နဲ့လွတ်လပ်ခွင့်ကိုမမှုဘဲနေ့စဉ်သတင်းရယူနေကြတဲ့ကမ္ဘာတလွှားကဘဝတူသတင်းသမားတွေအားလုံးကိုလည်းလေးစားအတိအမှတ်ပြုပါတယ်။ကျွန်တော်တို့အခက်အခဲနဲ့ရင်ဆိုင်ခဲ့ကြရစဉ်အတွင်းပံ့ပိုးပေးခဲ့ကြတဲ့ကျွန်တော်တို့ဇနီးတွေ၊သမီးငယ်တွေ၊မိသားစုတွေနဲ့မိတ်ဆွေတွေကိုလည်းကျေးဇူးတင်ကြောင်းဒီနေရာကပြောပြရစီ။သူတို့ပံ့ပိုးမှုသာမရှိရင်နောက် writer နဲ့တခြားကမ္ဘာတလွှားကပံ့ပိုးမှုတွေသာမရှိရင်ကျွန်တော်တို့ကြံ့ကြံ့ခံရပ်တည်နိုင်မှာမဟုတ်ပါဘူ
းကိုဝါလုံးဖမ်းဆီးခံထားရတဲ့အတော်အတွင်းဇနီးဖြစ်သူမပန်းဤမွန်ကတမီးငယ်ကို2018ခုနှစ်ဩဂုတ်လမှာမွေးဖွားခဲ့တာဖြစ်တယ်လို့ကိုကျော်စိုးဦးဖမ်းဆီးခံရချိန်မှာလည်းဇနီးဖြစ်သူနဲ့အတူတမီးငယ်လေးတူကြံခဲ့တာဖြစ်ပါတယ်တမင်းငယ်ကိုချီပိုးပြီးခင်ပွန်းဖြစ်သူယုံချင်းကိုလာကြတဲ့သူတို့ပုံရိပ်တွေဟာလည်းသတင်းစာမျက်နှာတွေမှာဖော်ပြခံခဲ့ရပါတယ်။2018ခုနှစ် Times Magazine ကြီးရဲ့ Persons of the Year မှာလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရွေးချယ်ဖော်ပြခံခဲ့ရတယ်လို့နိုင်ငံတကာဆုအများအပြားကလည်းရရှိခဲ့ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ပူရရရှိခဲ့တဲ့နိုင်ငံတကာဆုတွေထဲမှာတော့ British Journalism Awards London Foreign Press Association ကချီးမြှင့်တဲ့ Media Award, New York အခြေစိုက် Pan American အဖွဲ့ကချီးမြှင့်တဲ့ Pan Barbie Freedom to Write Award ဆို Asia Society ကချီးမြှင့်တဲ့ Osborne Elliot Prize 2019ခုနှစ်မှာ American ပြည်အောင်စုနဲ့ကဘာတဝန်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ George Polk ဆို UNESCO ကချီးမြှင့်တဲ့ဂူလီယာမိုခါနိုသတင်းလွတ်လပ်ခွင့်ဆုစတာတွေအပြင်နိုင်ငံတကာဆုတစိအများအပြားချီးမြှင့်ခံထားရတာဖြစ်ပါလေရှင
်မတန်ဂီထိုက်စူးစီးတင်ပြသွားတာပါရှင်အခုအမျိုးသားရေးအစွန်းရောက်ယဟန်တပါးကိုတက်ဆိုင်ရာအာဏာပိုင်တွေကတရားစွဲအရေးယူရမယ့်အကြောင်းကိုလည်းပြောပြပါမယ်အမျိုးသားရေးအစွန်းရောက်ဥဝေရသူကိုအနောက်ပိုင်းခရိုင်တရားရုံးတွဲဖက်တရားသူကြီးကအင်္ဂါနေ့မှာဖမ်းဝရမ်းထုတ်ပြီးပုံမှန်124ကကြီးနဲ့တရားစွဲလိုက်ပါတယ်အခုလိုအာဏာပိုင်တွေဘက်ကအရေးယူတာကိုအမေရိကန်ပြည်ထောင်စုမှခေတ္တကြွရောက်လာတဲ့ဆရာတော်မင်းသုံညဗုဒ္ဓတက္ကသိုလ်ကကြိုဆိုပြီးအမုန်းစကားပွားအောင်လှုံ့ဆော်နေတဲ့ဥဝီရာသူကိုအ мян ဆုံးအထီရောက်ဆုံးအရေးယူခြင်းအပြင်နောက်ထပ်ဘာသာရေးလူမျိုးရေးအကြမ်းဖက်အထီကရုံတွေမဖြစ်အောင်တားဆီးနိုင်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်စုံပြောပြမှာပါရှင
်။မင်းသမီးမျိုးမစိုးရိမ်တိုက်တင်မှာသတင်းသုံးနေတဲ့အမျိုးသားရေးအစိုးရဥဝီရာသူကိုပုံမှန်124ကကြီးနဲ့ဖမ်းဆီးအရေးယူဖို့ရန်ကုန်အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးစံမင်းကအမှုဖွင့်ခဲ့ပြီးအနောက်ပိုင်းခရိုင်တရားရုံးကနေဒီအမှုကိုလက်ခံခဲ့ပြီးတဲ့နောက်ဦးဝီရတူကိုခရိုင်တရားရုံး တွဲဖက်တရားသူကြီးဦးကျော်ကျော်ကဖန်ဝရံထုတ်ခဲ့တာပါရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့ဖန်ဝရံရထားပြီဖြစ်တဲ့အတွက်အချိန်တိုအတွင်းဦးဝီရသူကိုဖမ်းဖို့ရှိကြောင်းသတင်းမီဒီယာတွေကမနေ့ကပြောပါတယ်ဦးဝီရသူကိုဖမ်းဆီးဖို့အကြောင်းရင်းအသေးစိတ်မသိရသေးပေမဲ့ဧပြီလ29ရက်နေ့တနင်္လာနေ့တိုင်းမြိတ်မြို့မှာဦးဝီရသူဟောပြောသွားတဲ့အထက်လက်ရှိ NLD အစိုးရကိုပြင်းပြင်းထန်ထန်ရှုတ်ချပြောဆိုတာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပုဂ္ဂိုလ်ရေးအရာပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုချက်တွေကိုတော့လူအများကအတော်လေးဝေဖန်ခဲ့ကြပါတယ်။ဦးဝီရသူကိုဆွဲထားတဲ့ပုံမှ124ကကြီးနဲ့ပတ်သက်လို့လည်းတိပအခြေဆိုင်မြမဥပဒေရေးရာလေးလာသုံးသပ်နေသူဦးမင်းလွင်ဦးက BOE ကိုအခုလိုပြောပါတယ
်။ဦးရကိုနင်နာအောင်နော်အမုံကြီးပွားအောင်တစ်ဖက်နဲ့တစ်ဖက်အမုံပေါ်တဲ့ကိစ္စရတီပေါ်ပေါက်လာအောင်စားတဲ့ကိစ္စရတီအားလုံးကိုဖန်ပြီးပေါ်ဆောင်တဲ့ကိစ္စရတီကိုနေပတ်တဲ့တော့ကျွန်တော်တို့124ကကြီးထဲမှာအကျုံးဝင်နေလို့ပြောလို့ရတာပေါ့နော်။နောက်ပြီးတော့တခါလူမျိုးတစ်မျိုးနဲ့တစ်မျိုးဘာသာတစ်မျိုးနဲ့တစ်မျိုးအငင်းပွားစီတဲ့ကိစ္စရမျိုးတွေလည်းပါတယ်။ဒါတွေနဲ့ပတ်သက်ပြီးတော့အငင်းပွားအောင်ပြောလာတယ်ဆိုလာတယ်သူအောင်ကြအောင်လောက်လာတယ်ဆိုလို့ရှိရင်တော့ကျွန်တော်ပုံမှန်124ကကြီးနဲ့ရည်ယူလင်းလို့ကျွန်တော်သိရပါတယ်ခင
်ဗျဥဝေသူရဲ့ဟောပြောချက်တွေဟာဗုဒ္ဓတရားတော်နဲ့မညီတဲ့အပြင်သာသနာတော်ညှိုးနှွမ်းစေတဲ့လုပ်ရည်တွေဖြစ်နေပြီးဓမ္မဆက်နဲ့သာမကအာနာဇက်အဖြစ်အခုလိုအရေးယူဖို့ဆောင်ရွက်လာတာကိုကြိုဆိုကြောင်းအမေရိကန်ပြည်ထောင်စုကိုခိတ္တခဏကြွားရောက်လာတဲ့မန္တလေးဗုဒ္ဓတက္ကသိုလ်ကဆရာတော်ဦးအိတ်တရိယမင်းတုံညာကအခုလိုမိန့်ကြားပါတယ
်အခုဝေသူလောက်နေတာတွေဟာဓမ္မလမ်းစဉ်မညီဘူးဆိုတာတော့အားလုံးသိတယ်။ဟောအရင်ကလည်းပဲဒါကြည်လင်းနော်လူတ္တဓမ္မဘုရားတကူလူတ္တဓမ္မကြည်လင်းကိုအာဆရာလို့လည်းပဲသူပြောတယ်။စာကြည့်နေချင်းလူတ္တဓမ္မကိုအားပေးတာတွေပေါ်တင်ဖြစ်တဲ့တကြောင်ဟိုတန်ခါနာရီကသူ့ကိုတရားဟောတနစ်တိတိပိတ်ခဲ့တယ်။နော်အရေးယူခဲ့တယ်ပေါ့။ဒါပေမဲ့သူကလိုက်နာခြင်းမရှိဘူး။အခုဆက်ပြီးတော့သူပြောတယ်။မုံတရားတွေဆက်ပြီးတော့ဖြန့်နေ။အဲနေရာဒါတော်အောင်စန်းစုကြည်ကိုလည်းပဲဒါသိတဲ့အတိုင်းပဲဒါအင်မတန်မှကိုအောက်တန်းကြတဲ့စကလုံးလေးနဲ့ဒါတိုက်ခိုက်တယ်။အဲတော့သူ့အနေနဲ့ကတော့ဦးဇင်းတို့ဒါဟာအခုကဘာမာဟိဆိုရင်လည်းဒါဦးဇင်းတို့ဒါတက္ကရိုလ်တီတီရောက်တဲ့အခါမှာသူနဲ့ပတ်သက်တဲ့မိကုန်းနေအရင်မေးတယ်။သူနဲ့ပတ်သက်ပြီးတော့ဦးဇင်းတို့သာသနာလည်းပဲတိုက်ခိုက်ကြတယ်မြန်မာနိုင်ငံလည်းပဲတိုက်ခိုက်ကြတယ်လူမျိုးလည်းတိုက်ခိုက်ကြတယ်ပေါ့နော်။အကုန်လုံးထိခိုက်မှုတွေဖြစ်နေတယ်။ဖြစ်နေတော့သူ့ကိုဦးဇင်းတို့ကတော့တာဝန်ရှိတဲ့ဒါမဆိုရင်တိုက်တဲ့အာတန်ခါနာယကပြီးတော့ဒီဦးဇင်းတို့အခုဒါဟိုနည်းအာနာဇက်ဟေးဆိုလို့ရှိရင်ဒါပြည်ရေးတရားရုံးပေါ့နော်သူပေါင်းပြီးတော့ညီညီညွညွနဲ့အေးအယူတင်တာကိုအေးအယူပြဖို့လိုတယ်ပေါ့အေးမယူနိုင်ဘူးဟေးဆိုရင်ဒီတဲ့ပုံမှုကြီးမားတဲ့အဒီကုံကြီးတွေဖြစ်လာနိုင်တယ်ဖြစ်သွားခဲ့တာတွေလည်းမြန်မာနိုင်ငံမှာတာရကတွေရှိတယ်သူဟောထားတဲ့နေရာတွေမိတီလာတို့စားကြီးတွေဖြင့်သူလိုက်ပြီးတော့မုံတရားတွေပြန့်သွားတဲ့နေရာတွေဟာအဲ့တော့ဦးဇင်းတို့ကပရိပကကြီးတွေဖြစ်မှတားသီးတာထက်ဒီလိုပရိပကတွေအဒီကုံးတွေအဖြစ်ခင်တွေကဖြစ်အောင်လှုံ့ဆော်နေတဲ့လူတွေကိုထိထိရောက်ရောက်ဟိုဥပဒေရတားမြစ်နိုင်နေဟဲ့ဆိုရင်တော့ဒါဦးဇင်းတို့အနေနဲ့တူဆိုရမှာပေါ့
တရားဥပဒေထက်မှဘသူမှမရှိစေရဆိုတဲ့ဆောင်းပုံးနဲ့အညီဥရသူကိုအာနာပိုင်တွေဘက်ကထိထိရောက်ရောက်နဲ့အမြန်ဆုံးအရေးယူဖို့လိုကြောင်းလဲဆရာတော်ကအခုလိုမိန့်ကြားပါတယ
်မြန်မြန်တားသီးနိုင်လေကောင်းနေပါပဲဒါဖြစ်လို့လေဆိုတော့သူမြန်မြန်မတားသီးနိုင်ရင်ဒီမုံတရားတွေဟာဒါကဟိုအင်တာနက်ပေါ်မှာဟောအခုခေတ်ကအင်မတန်ပြန့်ဝဲတဲ့အတွက်ကြောင့်သူပြောတာတွေကိုအဟုတ်ထင်ပြီးလိုက်လုပ်ကြတယ်ဟေ့ဆိုရင်ဟိုကြီးမားတဲ့မိလောက်မှုကြီးတွေပဋိပက္ခတွေဒီကုံတွေဖြစ်ကုန်တယ်ဟေ့ဆိုရင်မတည်တင်မဲ့တဲ့လူတွေတည်မဲ့မပြည့်စည်တင်မဲ့နဲ့ပြည့်စည်မဲ့ဒီကုံတွေတည်မဲ့ဟေ့ဆိုရင်မကောင်းဘူးကြိုတင်ပြီးတော့ဥပဒေရနီလန်းရထိတိရောက်ရောက်ရေးယူနိုင်တယ်တားသီးနိုင်တယ်ဟေ့ဆိုရင်ကောင်းပါတယ်လောက်တာကဟန်ပြလို့ဖို့လောက်တာမဟုတ်ဘဲနဲ့တရားဥပဒေနီလန်အတိုင်းခိတိရောက်ရောက်လောက်နိုင်တာကိုပဲဦးဇင်းတို့ကဖြစ်စေချင်ပါတဲ့
ဧပြီလ29ရက်နေ့ကမြိတ်မြို့မှာဦးဝီရသူဟောပြောတဲ့အထက်အရင်အစိုးရတွေခေခိုးတယ်ဆိုတာတစ်ပင်နဲ့တန်အားစားတာတွေဖြစ်ပြီးအခုအစိုးရကတော့ပြည်သူတွေပါဇက်ထဲကနှိုက်ပြီးခိုးနေတာဖြစ်တယ်လို့ပြောပါတယ်။နောက်မေလ5ရက်နေ့ရန်ကုန်မြို့တော်ခမ်းမရှိကအခြေခံဥပဒေပုံမှန်59စာလုံးကာကွယ်စောင့်ရှောက်ရေးဆန္ဒပြပွဲမှာဦးဝီရသူကလွတ်တော်ရင်တက်မတော်သားတွေကိုဖျားလို့ကိုးကွယ်တင်ကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကတော့ဦးဝီရသူကိုဘာသာရေးအမုန်းတရားပွားအောင်အထီးကျုံးတွေဖြစ်ဖို့လှုံ့ဆော်ဟောပြောမှုတရားဥပဒေစိုးမိုးရေးကိုအဟန့်အတားဖြစ်စေတဲ့ဟောပြောမှုစရာတွေကိုကြိမ်ဖန်များစွာပြုလုပ်ခဲ့တဲ့အတွက်2019ခုနှစ်မတ်လမှာတရားဟောခွင့်တစ်နှစ်ပိတ်ပင်ခဲ့ပါတယ်။ Facebook ကုမ္ပဏီကြီးကတော့
ဥဝီရတူရဲ့အကောင့်စာမျက်နှာဟာအမုန်းစကားပြန့်ပွားအောင်လှုပ်ဆောင်နေတာကြောင့်ဆိုပြီး2018ခုနှစ်ဖေဖော်ဝါရီလမှာပိတ်ပင်ခဲ့ပါတယ်ရှင်။မန်ဂျန်နိုင်စုစည်းတင်ပြသွားတာပါရှင်။ခုနိုင်ငံတကာသတင်းမှာတပုတ်ကိုနားဆင်ကြရပါမယ်။မြောက်ကိုရီးယားအစိုးရဟာစစ်ရင်အားတိစောက်ပြီးပြည်သူတွေကိုငတ်မောက်အောင်လုပ်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကထုတ်တဲ့အစီရင် ိတ်မိနေပြီးတသက်လုံးဆင်းရဲချွငယ်စွာအသက်ရှင်နေရကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအကြောင်းဗီဝီသတင်းတော့ Research Line Stability ဂျနီဖာမြို့ကနေသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်။
မြောက်ကိုရီးယားနိုင်ငံမှာဖိနှိပ်မှုနဲ့အာခရီလိုက်စားမှုယောဂါဆူကြားရောက်နေတယ်ဆိုတော့ဒီအစီရင်ခံစာဟာမြောက်ကိုရီးယားကထွက်ပြေးလာတဲ့သူအယောက်200ကျော်ရဲ့ကိုတွေ့အဖြစ်အပျက်တွေပေါ်မှာအခြေခံထားတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းအဲ့ဒီလူတွေကိုတန်ကိုရီးယားနိုင်ငံမှာလူတွေ့မေးမြန်းမှုတွေလုပ်ထားတဲ့အချက်လက်တွေပေါ်အခြေခံပြီးရထားတာပါ။မြောက်ကိုရီးယားရဲ့လူမှုရေးနဲ့စီးပွားရေးစနစ်ဟာနိုင်ငံတဝန်းပြန့်နှံ့နေတဲ့အစိုးရအရာရှိတွေကိုလက်ထိုးတဲ့စနစ်ကိုအခြေခံထားတယ်လို့ကိုယ်တိုင်ကြုံခဲ့သူကာရီတန်ရှင်တွေကဆိုပါတယ်ကုလသမဂ္ဂမဟာမင်းကြီးယုံကပြောခွင့်ရပုဂ္ဂိုလ်မာတာဟဒါဒူကလက်ပြလိုက်ယူမှုဟာမြောက်ကိုရီးယားမှာအသက်ရှင်ရပ်တည်မှုအတွက်မရှိရင်မဖြစ်လို့ဆိုပြီးအခုလိုပြောပါတယ
် The constant threat of arrest and prosecution provides the state officials with a powerful
လူတွေကိုအတော်မတန်ဖမ်းဆီးစစ်ဆေးလို့ရနိုင်တဲ့အနေအထားကြောင့်တာဝန်ရှိသူတွေဟာထောင်တွင်းလူမဆန်တဲ့အခြေအနေကိုရှောင်ရှားခြင်းနဲ့ပြည်သူတွေကိုအာဏာနဲ့ငွေကောင်းကောင်းညှစ်နိုင်ပြီးမျက်နှာသာလဲရကြပါတယ်။ထိမ့်သိမ်းတဲ့ပြည်သူတွေကိုဆက်ဆံတဲ့ပုံစံနဲ့ထိမ့်သိမ်းခံတွေရဲ့နေထိုင်မှုဘဝအခြေအနေကလည်းလက်ဘလို့ပေးတယ်လေအပေါ်မှာမူတည်နေပါတယ်
။မြောက်ကိုရီးယားလူရည်ရဲ့43ရာခိုင်နှုန်းနဲ့ညီမျှတဲ့နိုင်ငံသား17တန်းနီးပါးဟာအာဟာရတက်ချွတ်တက်နေပြီးအငတ်ဘေးနဲ့ရင်ဆိုင်နေကြရပါတယ်။သူတို့တွေကအခြေခံလိုအပ်ချက်တွေနဲ့စားစရာတွေကိုကုန်းယုံရှာဖွေနေရတဲ့အချိန်မှာပဲအစိုးရကတိုင်းပြည်ရဲ့အရင်းအမြစ်အများစုကိုစီရဲအတွက်တုံးနေတယ်ဆိုတာအစိုးရကစားမှာပါရှိပါတယ်။အစိုးရရဲ့တရားဝင်ထုတ်ပြန်ချက်ကတော့နိုင်ငံဘတ်ဂျက်အသုံးစရိတ်14ရာခိုင်နှုန်းကိုစီရဲအတွက်တုံးတယ်လို့ဆိုပေမဲ့စီရဲအသုံးစရိတ်ကဘတ်ဂျက်ရဲ့50ရာခိုင်နှုန်းလောက်အထိရှိတယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကယုံကြည်နေတယ်လို့ကုလပြောခွင့်ကမာတာဟတာဂိုကပြောပါတယ်။အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်ရှော့ချဖို့စ조사ပြီးစိတ်ဆက်ဆွေးနွေးနေတာအရေးကြီးတယ်ဆိုတာကိုကုလသမဂ္ဂမဟာမင်းကြီးရုံးအနေနဲ့လက်ခံပေမဲ့အခြေခံလူအခွင့်အရေးကိစ္စဟာစိတ်ဆက်ဆွေးနွေးပွဲရဲ့အဓိကအကြောင်းအရာဖြစ်ရမယ်လို့လည်းမာတာဟတာဂိုက VOA ကိုပြောပြပါတယ်။
It's clear that all the money, all the energy, all the brains that are used to focus on
the nuclear ကိစ္စရပ်တွေနဲ့ nuclear ဖွံ့ဖြိုးတိုးတက်ဖို့အတွက်အားစိုက်အသုံးချနေရတဲ့ငွေတွေအုံနောက်တွေနဲ့စွမ်းအားတွေကပြည်သူပြည်သားတွေရဲ့လူနေမှုအဆင့်တန်းဖွံ့ဖြိုးတိုးတက်ဖို့အသုံးချမယ်ဆိုရင်အခြေအနေကအခုလိုမဟုတ်ဘဲတမျိုးဖြစ်နေမယ်ဆိုတာသိထင်ရှားပါတယ်
။ကုလသမဂ္ဂရဲ့အစိုးရခန်းစာမှာမြောက်ကိုရီးယားနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဆိုင်ရာဥပဒေတွေကိုကြည့်ကြပြောင်းလဲဖို့တိုက်တွန်းထားပါတယ်။အစိုးရခန်းစာပါအချက်လက်တွေကိုသုံးသပ်အကဲခတ်ပြီးတဲ့နောက်တာမန်လူနေမှုဘဝလိုအပ်ချက်တွေကိုရရှိဖို့စ조사ရုံတက်တဲ့နဲ့နိုင်ငံသားတွေကိုဖမ်းဆီးထိန်းသိမ်းအရေးမယူသင့်တယ်လို့ချိန်ချောက်ငွေညစ်တာလည်းမလုပ်သင့်ပါဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးမီရှယ်ဘာရှလက်ကပြောပါတယ်ခင်ဗျာ
။ကိုရမင်းထွန်းပြတ်ပြသွားတာပါရှင်။သနရှင်တွေနားဆင်လို့တဲ့တေးသချင်းတွေကိုတောင်းယူလို့တဲ့ဝေဖန်ကြံပေးစာတွေကိုပေးပို့လို့တဲ့ဆိုရင်ကျမတို့ရဲ့စာတိုက်လိပ်စာက VOA American အတန်မြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်155ဖြစ်ပါတယ်ရှင်တယ်လီဖုန်းနံပါတ်ကတော့1-239-382-9554ဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51တခါလှိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်ကောက်နှုတ်ချက် Indian အသုံးအင်္ဂလိပ်သင်ခန်းစာခါတစနစ်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လဲထုတ်လွှင့်ချက်အစီအစဉ်မှာနားဆင်ရမှာကတော့
ဆိုရင် NDA ကိုထိုးလိုက်ပါဆိုတာဒီ NLD ဆိုရကတော့ရိုးချင်းစွာနဲ့သူကပြောတာပေါ့။ဒါပေမဲ့တက်ဖက်ကတက်မတော်ဘက်ကအဲ့ဒါကိုသူကကြိုတင်ကက်သက်ချက်တွေလုပ်ထားတယ်။ဒါကတက်မတော်
UNFC ပြောခွင့်ရဦးထွန်းစောဖြစ်ပါတယ်။မြမငင်ချန်ရေးခရီးအတွက်ဘာတွေအခက်အခဲဖြစ်နေသလဲဆိုတဲ့ဟာဆွေးနွေးထားကြတာကိုနားဆင်နိုင်ပါလိမ့်ရှင်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြမပြည်ချောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အာဘော်မပြတ်ဒေါခင်မျိုးတက်နဲ့တူကောက်နှုတ်စူးစီးတင်ပြထားတာကိုနားဆင်ကြရမှာပါရှင်။ Online သတင်းစာ New Age မှာရိုဟင်ဂျာတွေကိုတပ်ဖြတ်ခြင်းပေါ်မှာမြန်မာနိုင်ငံရဲ့အလွန်ဆိုးဝါးလာတဲ့တရားစီရင်မှုဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်ပါတစ်ပုဒ်ကိုမေလ29ရက်နေ့စွဲနဲ့ဖတ်ရပါတယ်။မြန်မာနိုင်ငံဟာနိုင်ငံတကာဖိအားတွေကိုရှောင်ဖို့ပြည်ရဲ့မျိုးစုံကိုတုံ့ပါတယ်။ရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုတွေရပ်တန့်ဖို့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးကြိုးပမ်းမှုတွေကိုနှောက်ယှက်ဟန်တားဖို့ရိုဟင်ဂျာပြဿနာတွေကိုမမှန်သတင်းတွေဖြန့်ချိဖို့ရိုဟင်ဂျာတွေကိုလူမျိုးတုံးစီလိုတဲ့ရည်ရွယ်ချက်နဲ့အကြမ်းဖက်မှုအပေါ်နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုကိုဟန့်တားဖို့စတဲ့လှုပ်ရက်တွေဟာရိုဟင်ဂျာတွေပေါ်ဆန့်ကျင်မှုအတိမတ်မပြုမှုကိုနောက်တစ်ကြိမ်ပြသလိုက်တာပဲဖြစ်တယ်လို့ဆောင်းပါးကိုအစချီထားပါတယ်။2019ခုနှစ်မှာရခိုင်ပြည်နယ်အနောက်ပိုင်းကိုစစ်တပ်ကစစ်ဆင်ရေးဆင်းတဲ့အချိန်အင်းဒင်ရွာကရိုဟင်ဂျာမွတ်စလင်10ယောက်ကိုတပ်ဖြတ်မှုနဲ့ထောင်ချထားတဲ့စစ်သား9ယောက်ကိုမြန်မာအစိုးရကပြန်လွှတ်လိုက်တယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။အကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးမှာရဲတပ်ဖွဲ့ဝင်တွေနဲ့ရွာသားတွေဟာအင်းဒင်တရွာလုံးကလူတွေကိုမောင်းထုတ်ခဲ့ပြီးရွာထဲမှာလူရဲဖျက်ဆီးခဲ့ကြတယ်လို့လည်းရေးသားပါတယ်။2019ခုနှစ်စက်တင်ဘာလ1ရက်မှာစစ်သားတွေနဲ့ရဲသားတချို့ဟာအကြမ်းဖက်သမားတွေလို့ဆွဆွဲပြီးရိုဟင်ဂျာ10ယောက်ကိုဖမ်းဆီးခဲ့ပါတယ်။သူတို့ကိုတတ်ပြီးမြေတွင်းထဲမှာမြှုပ်ထားခဲ့ကြတာကိုရိုက်တာသတင်းတောက်2ယောက်က2018ခုနှစ်ဖေဖော်ဝါရီလထဲမှာရေးသားခဲ့ပါတယ်။ AB လထဲမှာတော့ဒီအမှုကိုစုံစမ်းစစ်ဆေးခဲ့ပြီးအရာရှိစစ်ဗိုလ်4ယောက်နဲ့တပ်သား3ယောက်ကိုယာရုကထုတ်အလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်စီချလိုက်တယ်လို့ဖော်ပြခဲ့ပေမဲ့အသေးစိတ်ကိုတော့မထုတ်ပြန်ခဲ့ပါဘူး။အဲ့ဒီထောင်ကျစစ်သည်9ဦးဟာထောင်ဒဏ်10နှစ်စီရင်ချက်ချခံခဲ့ရပေမဲ့ထောင်သက်တစ်နှစ်မပြည့်ခင်လွတ်မြောက်သွားတယ်လို့သတင်းတွေမှရေးသားကြပါတယ်။ဒီသတင်းကိုရေးလို့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောင်ချခံခဲ့ရတဲ့ရိုက်တာသတင်းတောက်2ယောက်ကတော့ထောင်ဒဏ်10နှစ်မှာပြစ်ဒဏ်16လကျခံခဲ့ရပြီးတဲ့နောက်2019ခုနှစ်မေလ6ရက်မှာသမရရဲ့လွန်ငင်းသက်သာခွင့်နဲ့ပြန်လွတ်လာခဲ့ပါတယ်။မြမတက်မတော်ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ကပြစ်မှုကျူးလွန်တဲ့ဘသူ့ကိုမဆိုခွင့်လွှတ်စရာအကြောင်းမရှိဘူးလို့ပြောခဲ့ကြောင်းသတင်းတွေမှဖော်ပြရေးသားကြပါတယ်။မြန်မာခေါင်းဆောင်တွေအားလုံးရဲ့အရေးယူဆောင်ရွက်မှုတွေ၊ကြီးညာချက်တွေနဲ့ဂရုစကားတွေဟာတရားမျှတခြင်းအောင်ဆောင်တဲ့ပြယုတ်သက်သက်သာဖြစ်တယ်လို့လည်းရေးသားထားတာကို New Age Online သတင်းစာမှာဖတ်ရှုရပါတယ်ရှင်
။ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်လှုပ်ဆောင်တဲ့ဝါရိုရဲ့ပန်းနယ်လိမ္မာမှုဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင်ဒိုမီနစ်လူစီဘာရဲ့ဆောင်းပါးကိုမေလ28ရက်နေ့ထုတ် The Diplomat စာဆောင်မှာဖတ်ရပါတယ်။သူတို့ကိုမြန်မာနိုင်ငံရဲ့မူရင်းယာစာတွေဒါမှမဟုတ်တရုတ်ဘက်တော်သားတွေလို့မြင်နေကြတဲ့ပုံရိပ်ကိုဝါအတိုင်းသားတွေကဖယ်ရှားဖို့အတွက်စူးစမ်းနေပါတယ်တဲ့တကယ်တော့ဝါတို့ရဲ့ဌာနမှာနေထိုင်သူအများစုမှာမြန်မာမှတ်ပုံတင်မရှိကြပဲသူတို့မှာဆေးရစတန်းကအစတေးဝင်မရှိတယ်လို့အရာရာဟာအတိတကျရဲ့လို့မရှိပဲအမြဲပြောင်းလဲနေတာမို့ရှင်တန်ရေးအတွက်ကို့ထောက်ပေါ်ကိုရက်ကြရတာပါဒါပေမဲ့သူတို့ရဲ့ UWSC လက်နက်ကင်တပ်ဖွဲ့ဟာအရှိအရှာမှာအစိုးရမဟုတ်တဲ့အကြီးဆုံးလက်နက်ကိုင်တပ်ဖွဲ့ဖြစ်ပြီးတရုတ်မြန်မာဆက်ဆံရေးမှာအရေးပါတဲ့ဌာနကနေပါဝင်နေပါတယ်တဲ့ဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ပြီး UWSC တည်ထောင်ခဲ့တဲ့ဝါရီဟာ1989ခုနှစ်မှာအဲ့ဒီချိန်ကအစ်စ်စိုးရနဲ့ငင်းချင်းသဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တာကြောင့်အခုဆိုအနှစ်30ပြည့်ခဲ့ပါပြီ။ဧပြီလ18ရက်နေ့ကစပြီး3ရက်ကြာအကြီးအကျယ်ကျင်းပတဲ့ဒီဌာနမှာသူတို့ရဲ့ကြီးမားတဲ့စစ်အင်အားကိုပြသခဲ့ရုံမက data rin tiyu hin chin mu ne naingan yi osa a shin hon ne hlwan mu ni de cha ga be wa tan yin da ri ye khai ma de yin chin mu shi chang go ba pya da ye be tru go pi rong su myanmar naingan atwin ga ku bai out thuk khwin ya data de khu phin ne tiyu win a ti mat pyu be bo wa khaw saung pao yu chan ga tan law ban cha ke ba le de di pwe twet myanmar naingan ma democracy ni cha ywe kaw tin nyaw tha de khaw saung don san su ji go phai cha ke be me ma tet yauk khe de twet tu ha le tu yin tamara u tain sain lo be thi thi yauk yauk ma lou saung nai na go pya ta ni de lo shi set ma twon nai de de nca nyin chan yin sa chung ne a myo da pyan le tin nyae yi twet set pi chou sa ni da twet ya le lo we ban ma le wa data kan le ga ro tharu ha ne paw mya soa hlet liu shu da go khan ni ya da chaung a khu chain ma tharu go myama asu a ga na le tin ma bi lo so ba le be bain sai pyo le shi de taung du yi twet rubber lo a pin myo ne a sa thu go chou sa ni de lo Canon view total in it, long at Pionne, Lola need at Drogo, Muya Yaza repin, Ninirago, Pionne, Sijin Jarepin, Nemaning and Nega, Diana Osu Dazu in it, Jabanquin, a big babo yo, go by Ochoquin, Babo Guba, Downso Nija Yellow, Yita Tabarin.
Akusala Nasin Lila Chayambe, American style, Irian, don't English thing as Agora, Tolala Danga season Pucha Tabarishin.
Idiom Atungaro.
A rude awakening.
Pipari, Salumanga, Ega, Taku, Rude, Rudga, Yambiara, Damamho, Yodia, Titlan, Pisida, Awakening, Awakeninga, Awakesure, Eyaga, Noni Relu, Debe Yare, Sakakani, Sintelada, Pipi, Awakening Aro. โนจาลาดากูสโลราဖြစ်ပါတယ်ဒီနေရာမှာနောက်အသေးပဲတမျိုးကတော့အမှန်တရားကိုသိလာတာအတိတရားရရှိတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ရုတ်တရက်ကြီးအလန့်တကြားအေးရကနိုးထလာတာပေါ့အီဒီယမ်ဆိုတဲ့တဝိုက်ဒီပဲကတော့အမှန်တရားကိုသိလာတော့လူတူးတွေ့သိကိုထိတ်တလန့်တုံ့လုပ်ဖြစ်စေတာစိတ်ဆင်းရဲမှုကြီးစေတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့
You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
Johnny, Mimi Varigaro, Mingo Tapi, a low light Hajara. Mingo Napio me, Miha me, Niaro me, Sueno, Mino de Gameluevu, a chunery melu, Devi Yavare, Umago, not count Nasin Jaya.
You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
Napudui, Dudui Jaro, Malue Lare, a chinny mu. Lugo takes 6 years he may. A choname, a chaining muse me, idiom atunya, pelu piomele.
Rude awakening.
Lupiolu yavare, eragaro, digrimne, timpiakere, idiom atome pipari.
Hello, Daya. I'm looking English. Things are going really like it. Jarabashi. Kuku Tanyo season. Talking bigger. Inga nyat. Daya. Lila. Suniga season. Go. Nasin. Jaya. Amashi.
Minglavakya. Inga ni nyabai. Daya. Lila. Season. Ani. We choose. Wale. Chono. Dini. Suniga. Jonya. Garo. Niya. Iki. Barimya. Ketchu. Niya. Le. Surava. Nimane. Niya. Di. Niya. Lungan. Singo. Uzabi. Lo. Sambu. Jiman. Tare. NLD. Suya. Letema. Niya. Lungan. Singo. Ya. Shim. Tu. Da. Bene. ရှိပြီးသားဒီပြဿနာတွေကိုမရှင်းနိုင်သေးရောမကပြိပခတ်အချို့ပါတိုးလာနေပါတယ်ညီငယ်လူငန်းစဉ်တွေရှိတိုးနိုင်မှုအတွက်ဘာတွေအခက်အခဲကြုံနေရလဲဆိုတာကိုကျွန်တော်တဲလီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးပင်နိုင်ကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့UNFCရဲ့ပြောခွင့်ရသူလည်းဖြစ်တယ်နောက် ENC ရခိုင်မျိုးသားကောင်စီရဲ့အတွင်းမှုလည်းဖ ဥထုံးဆိုတော့လီလိုင်းပေါ်ရောက်နေပါပြီခင်ဗျာဥခုံဥကလီလိုင်းပေါ်မြောက်သေးပါဘူးကျွန်တော်အရင်ဆုံးဥထုံးဆိုကိုဖိတ်ခေါ်ချင်ပါတယ်ဥထုံးဆိုကြားပါလားခင်ဗျာ
โอเคကြားပါတယ်ကုထုံးဆိုခုနကကျွန်တော်ပြောသွားလို့ပါပဲညီနေလုပ်ငန်းစဉ်ကအန်ဒီအစိုးရဒီသူတို့မူဝါဒတွေမှာတကယ်ကို
ထိတ်တန်းဥစားပြီးလုပ်ငန်းဖြစ်တယ်ဒါပေမဲ့လည်းအန်ဒီအစိုးရလက်ထက်မှာပဲဒီညီနေလုပ်ငန်းစဉ်တွေကရှေ့မတိုးနိုင်မနဲ့ပြောရမယ်ဆိုရင်အေလိုမျိုးပြိပကတစ်တီထပ်ပြီးပေါ်လာတာနောက်စီးတင်းမှမှုတွေကြုံနေရတာဒါမျိုးတွေထပ်ထပ်ဖြစ်နေတယ်ခင်ဗျကျွန်တော်အရင်ဆုံးသိချင်တာကတော့လက်ရှိ UNFCနဲ့ဆက်ဆက်နေတဲ့အခြေအနေပါ UNFCမှာပြောရမယ်ဆိုရင်တော့မိုနိုဘာတို့ကတော့ဒီ NCA ထိုးလိုက်ပြီပေါ့နော် UNFCရဲ့ NCA ထိုးနိုင်ကြီးအလားအလာ UNFCရဲ့နောက်ဆုံးဒီညီညွတ်လုပ်ငန်းစဉ်နဲ့ပတ်သက်တက်ထူးခြားချက်လေးသိပြစီခုနောက်ဆုံးအခြေအနေကတော့ကျွန်တော်တို့ကြံနေတဲ့အခွဲတွေပေါ့ဗျာဒီ
UNFC ထဲမှာနှစ်ခွဲပေါ့နော် LDU Loud Democracy Union နဲ့ Mobility Party တို့လက်မဲ့ရေးထိုးပြီးတဲ့နောက်ပိုင်းမှာကြံနေတဲ့အခွဲမှာကျွန်တော်တို့ဒီ KNPP ရှိတယ်ကျွန်တော်တို့ ANC ရှိတယ်နောက်ပြီးတော့မှ SSPP ရှိတာပေါ့ဗျာ SSPP ကတော့သူကအီတန်ဘိုင်လက်ထရယ်နဲ့နောက်ပြီးတော့မြောက်ပိုင်းမှာမေးအဖွဲ့မှာပါဝင်ပြီးတော့သွားနေတယ်။ KNPP ကလည်းပဲကျွန်တော်တို့ဘိုင်လက်ထရယ်အနေနဲ့သွားနေတယ်။ဆိုတော့ကျွန်တော်တို့ ANC ကိုကြတော့ဒီတက်မတော်ဘက်ကဒီတက်ဖွဲ့မရှိကြောင်းကိုဝန်ခံရမယ်ပြီးဒီ SCA လက်မှတ်ရေးထိုးပြီးမှပြည်သူ့ဆွေးနွေးကိုလာရမယ်ဆိုပြီးတော့အဲ့လိုမျိုးကန့်သတ်ထားတယ်ပေါ့။အဲဆိုတဲ့ခါကျတော့ဒီဘိုင်လက်ထရယ်ဆွေးနွေးမှုကတော့ကျွန်တော်တို့ ANC အဖွဲ့အစည်းနဲ့မရှိဘူး။ ကျန်ပြီးဒီတို့နဲ့ SSPP တို့နဲ့ဘိုင်လက်ထရယ်ဒီဂျိုဂျာဂျိုဂျောပေါ့နော်ဒီကြားထဲမှာရန်ပန်ရန်ကဆွေးနွေးတာတော့တွေ့ရပါတယ်။ဒါပေမဲ့
NCA
လမ်းကြောင်းဘက်ကတော့မရောက်နိုင်ကြသေးဘူးပေါ့ဗျာ။ဆိုရင်ခုနပြောတဲ့ကျွန်တော်တို့ကြံနေတဲ့အဖွဲ့တွေထဲမှာလည်းပဲတမန်တော်ရဲ့ကြိုးသင်းကတ်သက်ချက်တွေနဲ့သူ့ရဲ့ဟိုပါပေါ့ဒီတစ်ဖက်သက်သတ်မှတ်မှုအောက်မှာပဲသူတို့သွားနေရတာဖြစ်တယ်။အဲ့လိုအနေထားမှာရှိတယ်။ပြီးရင်နောက်တစ်ခုကကြတော့ဒီ အားလုံးပါဝင်ရေးဆိုတဲ့အခြေခံအောက်မှာလုပ်ခဲ့ကြပေမဲ့လို့လက်ရှိကတော့ဒီအားလုံးပါဝင်ရေးကိုမဖော်ဆောင်နိုင်ဘူး။အဲကျွန်တော်တို့ဒီအရင်တုန်းကတော့ NCCD အနေနဲ့လုပ်ခဲ့တာပေါ့နော် NCCD အနေနဲ့လုပ်ခဲ့တဲ့အခါမှာဒီ NCCD မှာပါဝင်တဲ့အခွဲ16ဖွဲ့ထဲကသူက6ဖွဲ့ကိုဦးသိန်းသိန်းစိုးရကတက်မတော်အသိမမပြူဘူးပေါ့နော်။ဆိုတော့အားလုံးပါဝင်ရေးကမရှိတဲ့ခါကျတော့ဒီ အခြေခံအကြောင်းတရားကဒါကပြဿနာဖြစ်လာတာပေါ့နော်ဟုတ်ကဲ့ဥပမာဒီတိုက်ပြည်ရဲ့ဖွဲ့စည်းပုံရေးဆွဲဖြစ်စဉ်တွေမှာအားလုံးပါဝင်ပြီးပေါ်ဆောင်ခဲ့မယ်ဆိုရင်ဒီနေ့လိုမျိုးအခြေအနေပေါ့လေဒီဖွဲ့စည်းပုံအကျက်တီးပြဿနာရောက်ချိန်မှာရောက်မှာပေါ့အခုလည်းပဲအားလုံးပါဝင်မှုနဲ့ရေးဆွဲခဲ့တဲ့ဒီ NCA ဟာအားလုံးပါဝင်မှုမရှိတဲ့အခါကျတော့ဆက်သွားဖို့ခက်နေရပြီပေါ့ဗျာဆိုအားလုံးဆိုရမှာတော့ကျွန်တော်ဥသိန်းစိန်ဆိုရလက်ထက်မှာတွေးဆုံဆွေးနွေးတုန်းကပါဝင်ခဲ့တဲ့ တိုင်းဒေသနဲ့ကတော်လင်အဖွဲ့အစည်းအေအိုနဲ့ဆက်တဲ့ဖွဲ့လုံးကိုအနည်းဆုံးအားဖြင့်ပါဝင်ခွင့်ရှိဖို့လိုတယ်လို့ကျွန်တော်တို့ကမြင်နေပေါ့နော်။ဒီ NCA ကိုတော့ဒီမကြေမလည်တဲ့သူတို့ကတက်တော့ရပြီးတော့မှ2015အောက်တိုဘာမှာလက်မှတ်ရေးထိုးခဲ့ကြတယ်။အဲ့ဒီနောက်ပိုင်းမှာအားနည်းချက်တွေပေါ်လာတယ်။ဆိုရင်ဒေါ်စုအစိုးရလက်ထက်ရောက်တဲ့ခါကျတော့ဒီ NCA မှာအားနည်းချက်တွေကိုပြန်ပြုပြင်ဖို့ဆိုပြီးတော့မှကျွန်တော်တို့ဒီ
လက်မခံဘူးပေါ့ဗျာကျွန်တော်ဒီနေရာမှာနေရာမှာလည်းကြားခဲ့မိချင်တာကဒေါန်ဆန်းစုကြည်နဲ့အစိုးရဘက်ကနေပြီးတော့သူတို့ဘက်ကပြောနေတာက NCA ကိုထိုးလိုက်ကြပါတိုင်းသားတွေထိုးလိုက်ကြပါထိုးလိုက်ပြီးလို့ရှိရင်တခြားနိုင်ငံရေးဆွေးနွေးပွဲတွေဖရစ်ကိစ္စတွေဆွေးနွေးကြရအောင်ဆိုတဲ့ပြောတဲ့စကားရှိပါတယ်ခင်ဗျပြောမယ်ဆိုရင်အခုက NCA ကထိုးတဲ့အဖွဲ့ကထိုးတယ်မထိုးတဲ့အဖွဲ့မထိုးတဲ့အခါကျရှေ့ဆက်ဖို့တနေခက်နေတဲ့သဘောသူတို့ဘက်ကမြင်ပုံရတယ်အဲ့တော့ထိုးလိုက်ပါကျန်တဲ့ကိစ္စနိုင်ငံကိစ္စဆက်ပြောမယ်လို့ ပါပါတယ်ဒါပေမဲ့ထိုးဖို့အတွက်ဘာကြောင့်တိုင်းသားတွေဘက်ကခက်နေရလဲခင်ဗျဟုတ်ကဲ့ခုနကျွန်တော်ပြောတဲ့အတိုင်းပဲလေဒီ
NCA ကိုထိုးလိုက်ပါဆိုတဲ့အချက်မှာသူတို့ကကြိုတင်ဒီကန့်သက်ချက်တွေရှိတယ်ပေါ့ဗျာ pre condition တွေကိုဒီတက်မတော်ဘက်ကချမှတ်ထားတာတွေရှိတယ်တစ်ဖွဲ့နဲ့တစ်ဖွဲ့မတူဘူးပေါ့နော်ဆိုတော့ကျွန်တော်တို့ဒီခုနပြောတဲ့ UNFP ပါဆိုလို့ရှိရင်ကျန်တဲ့အဖွဲ့တွေထဲမှာဟိုမှာကျွန်တော်တို့ ASC ဆိုလို့ရှိရင်တက်ဖွဲ့မရှိကြောင်းကိုဝန်ခံရမယ်ဒါမှပဲ NCA ထိုးလို့ရမယ်အဲ့လိုမျိုးပြောတယ်ပြီးရင်တပြိုင်တည်းမှာဟိုမှာမြောက်ပိုင်းမှာမေးဆိုတဲ့အချက်မှာလည်းပဲဒီ ညီနောင်၃ဖွဲ့ကိုသူတို့ကနေပြီးတော့မှလက်နက်ကလမ်းစဉ်ကိုစွန့်ရမယ်နော်လက်နက်ကလမ်းစဉ်ကိုစွန့်မှာပဲသူတို့ကဒီ NCA မှာပါဝင်လက်မှတ်ရေးထိုးခဲ့ပေးမယ်ဆိုပြီးတော့အဲ့လိုကြိုတင်ကန့်သက်ချက်တွေလုပ်တယ်ဗျဆိုတော့ NCA ကိုထိုးလိုက်ပါဆိုတာဒီ အသေးရည်တည်တဲ့ရည်တည်ချက်ပေါ့နော်ဒီဦးသိန်းစိန်ဆိုတဲ့လက်ထက်တုန်းကသူအတိမတ်မပြုခဲ့တဲ့ NCCD ရဲ့အဖွဲ့ဝင်6ဖွဲ့ကဒီနေ့သူတို့ကြိုတင်ကတ်သက်ချက်တွေနဲ့သူတို့က NCA မှာပါဝင်လာဖို့အဲ့လိုမျိုးလုပ်နေတာဖြစ်တယ်ဆိုတော့အစကတည်းကနေဒီအတူတူက NCA ကိုလုပ်ပြီးမှနော်ကျွန်တော်တို့လက်မှတ်ရေးထိုးကနေမှ
အသိမမပြုဘူးဆိုပြီးတော့မှအဲ့လိုကပ်ပြီးမှလုပ်တဲ့ခါကျတော့ဒါယုံကြည်မှုကိုထိခိုက်ခဲ့တယ်ပေါ့ဗျာနော်အဲ့မှာတစ်ဖင့်ပေါ့အဲ့ဒါ2015အောက်တိုဘာမှာဖြစ်ခဲ့တဲ့ယုံကြည်မှုထိခိုက်တဲ့ပြဿနာပြီး2015 2016 2019အခု2018ဒီသွားလိုက်တဲ့ခါကျတော့ဒါလက်မရေးထိုးထားတဲ့အဖွဲ့အစည်းတွေကြားထဲမှာအကောင့်တွေပုံမှုဖြစ်ခြင်းကိုကျွန်တော်တို့ကြည့်တဲ့ခါမှာကြားတဲ့ခါကျတော့ဒီ NCA အတိုင်းတော့သဘောတူညီချက်တိုင်းအကောင့်တွေပုံနေတာမတွေ့ရဘူးနေပါအားနည်းချက်တွေအများကြီးဖြစ်လာတယ် NCA လက်မရေးထိုးပြီးတော့တိုက်ပွဲတွေပြင်ဖြစ်ကြတယ်ဆိုတဲ့ခါကျတော့ဒီအခြေအနေအောက်မှာSDA ကိုမထိုးရသေးတဲ့ဒိုင်းသားလက်နက်ကန်တော်လိုင်းဖွဲ့စည်းတွေနဲ့ဘယ်လိုထိုးနိုင်မလဲ။ဒါကိုယုံကြည်မှုကိုရောရရှိအောင်လက်ရှိအစိုးရတပ်မတော်ဘက်ကပြသဖို့လိုတယ်လို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့ခင်ဗျာ
။အထူးသဖြင့်ထုတ်ပြီးပြောရမယ်ဆိုလို့ရှိရင်တော့ NCA မှာအားနည်းချက်တွေရှိနေတယ်ဗျာ။ဒီအားနည်းချက်တွေကိုပြုပြင်ဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်။အဲ့ဒီအားနည်းချက်တွေကိုပြုပြင်ဖို့အတွက်ကျွန်တော်တို့ဒီ UNFDPN ကနေပြီးတော့မှနော်အစိုးပြုချက်ရှစ်ချက်လုပ်ခဲ့တာအဲ့ဒါပဲ။အဲ့ဒီအစိုးပြုချက်ရှစ်ချက်ကိုကျွန်တော်တို့ဆက်ကုန်းလာကြအောင်ဆွေးနွေးခဲ့ရတယ်။အဲ့ဆွေးနွေးခဲ့ပြီးတော့မှအဲ့ဒီမှာရလက်ကလည်းပဲသိဆုံးမှုတွေဖြစ်နေတယ်ဒါပေမဲ့သူတို့အဲ့ဒီ DPN ထဲကနေပြီးတော့မှအဖွဲ့အစည်းနှစ်ဖွဲ့ကလက်မရည်ထိုးသွားတယ်အဲ့သူတို့ကတော့ဒီငွေကြေးကော်မရှင်နဲ့ DPN ကြားမှာ5ချိန်မြောက်နော်ဆွေးနွေးမှုရလက်ကိုသူကအခြေခံပြီးတော့လက်မထိုးတယ်ဒါပေမဲ့အဲ့ဒီဆွေးနွေးမှုရလက်ကနေပြီးတော့သူတို့အဖွဲ့အစည်းနှစ်ဖွဲ့ကလည်းလက်ရှိအခြေအနေမှာအကောင့်တွေ follow မရဘူးဆိုအဲ့လိုမျိုးတွေပေါ့ဗျာဒါအချိန်ကြီးဖြစ်ခဲ့တာပေါ့ကျွန်တော်တို့ခုနကလာတာ swing team ဟုတ
်ကဲ့ကိုထွန်းဆိုခဏလေး live ပေါ်မှာနေပြပါအောင်ခင်ဗျာကျွန်တော်သရရှင်တွေအချို့ဒီ live ပေါ်ရောက်လာလို့တို့လှည့်ပေးကြမှာလေသရရှင်တူဖြစ်တဲ့ကို slide ဖွေကွန်းဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အဓိက hunter နေတာတော့တတ်မတော်ပဲလို့ခေါ်မှာပေါ့နော်ဘာဖြစ်လို့လဲဆိုရင်သူက NCA လမ်းကြောင်းကိုချင်းထားတယ် NCA မှာသူတို့မတိုက်ဆုံးက UPDJC ရဲ့အခမ်းအနား UPDJC မှာဥပမာစစ်တီးရစစ်ပြင်းလုံးကြီးလာခမျိုးမှာဖြတ်မှတ်မဲ့မူပေါင်းလေးဆိုရင်တော့ UPDJC မှာရင်သဘောတူရတယ်အဲ့တော့ UPDJC မှာပဲ2008ဖွဲ့စည်းပုံလိုပဲတတ်မတော်က25ဘက်ခိုင်နှုန်းချုပ်ပါနေတယ်တတ်မတော်မထောက်ခံတဲ့နဲ့ဘာ2008သဘောတူညီချက်ကိုမှချက်မှတ်လို့မရဘူးအဲ့တော့ကြံတဲ့ဥစ္စာတွေကိုထားလိုက်ဒီဒီဒီကျေရှိအခန်းကန်တာကမင်းချင်းကိုလည်းသူတို့ကဟန်တာနေတာဖြစ်တယ်အဲ့တော့ဖြစ်တိုက်နေလို့ဆိုတာလည်းပဲသူတို့အခွင့်အရေးသူတို့ဖြစ်လို့ဖြစ်အောင်လေသူတို့ကတိုက်နေကြတဲ့ခါကြတော့ဒီပြည်လုံးကြီးလာခါရပ်တသွားတာလေဒီဒီကျေရှိအခန်းကန်တာကတမရော250ခိုင်နှုန်းပါရတယ်တမရောမဖောက်ခံနိုင်တဲ့မြင်ရတဲ့ကိစ္စကဘာမှ NCA တခုလုံးကိုလည်းစိုက်ခတ်မှဖြစ်တယ်အဲ့တော့ဒီတိုင်းဖြစ်နေနေဆိုရင်တော့ရှေ့လာလာတော့ဒီတမရောကမဆုံးဘူးဆိုရင်တော့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်
ဟုတ်ကဲ့ခင်ဗျာကို slide ဝေကုန်ကျေးဇူးပါသရရှင်ကို slide ဝေကုန်ကတမရောဟန်တာတယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ခုနကတပ်ဘော်ကတော့ဟန်တာဖြစ်နေတဲ့သဘောကတော့သရရှင်တို့များမြင်ကြတယ်ကျွန်တော်သိချင်တာကအစိုးရရဲ့သဘောလားလက်ရှိ NLD အစိုးရရဲ့ငြိမ်းချမ်းရေးရည်ကြွယ်သူရဲ့အားထုတ်မှုကတော့တကယ်တမ်းလုံလောက်လောက်ဖြစ်ပါရဲ့လားခင်ဗျာ
ကျွန်တော်တို့ဒီစိတ်ခွနလာကြဆွေးနွေးခဲ့တဲ့တွေ့ကြုံရဆိုလို့ရှိရင်တော့အစိုးရဘက်ကသူကသဘောထားရည်ကြွယ်ချက်ကတော့မှန်တယ်သူတို့ကပါလဲဆိုတဲ့ကကြတော့ NCA အပြင်ဒီသူတို့ကဆွေးနွေးလို့မရဘူးဆိုတော့ကြိုတင်ကတ်တဲ့ချက်မရှိဘူးဒီတက်မတော်ဘက်ကကြတော့ NCA မှတပတ်အခြားမရှိဘူးဆိုပြီးအဲ့ဒီတည်ရည်ရည်ကြွယ်ချက်ရှိတယ်ဒါကတော့ NLD ရဲ့ရည်ကြွယ်ချက်ကတက်နဲ့ဆိုင်ရင်တော့သူဘက်ကမှန်တယ်လို့ပြောလို့ရတဲ့တစ်ချက်ရှိတယ်ပြီးရင်ဒီကျွန်တော်တို့ရဲ့ဆွေးနွေးပွဲမှာ NLD ရဲ့ရည်ကြွယ်ချက်ကတော့ပါလဲဆိုတော့အရာအားလုံးကသိစိတ်ကြီးနဲ့ဆွေးနွေးလို့ရတယ် Everything is negotiable ဆိုပြီးတော့မှအဲ့လိုဒီ NLD ရဲ့ဟိုပါတော့ဒီကျွန်တော်တို့ဆွေးနွေးရေးကိုယ်စားလှယ်ခေါင်းဆောင်ကအဲ့လိုမျိုးဟိုအမြဲလို့ပြောတာရှိတယ်ဒါပေမဲ့ပြဿနာပါလဲဆိုတော့ तू ကအဲတက်မတော်ရဲ့သဘောထားကို तू ကကြော်လွန်လို့မရဘူးသူတက်မတော်က NLD ကနေပြီးတော့မှ NLD တို့ရနေပြီးတော့မှဒီ NCA ကနေပြီးတော့မှနော်အပြုပြင်ပြောင်းလဲလို့တဲ့သဘောထားပြတော်ညာလဲပဲတက်မတော်ကနေပြီးတော့မှအပြုပြင်ပြောင်းလဲလို့မရဘူးဆိုတဲ့အခြေအနေအောက်မှာ तू လဲလွန်ဆန်လို့မရဘူးအဲ့ဒါကြောင့်ဒီနေ့အားနေချက်ကပြဿနာပါလေဆိုတော့အခြေခံအားဖြင့်အခက်အခဲကအဲ့မှာအချက်တိဆိုင်နေတာဖြစ်တယ် NCA မှာအားနေချက်ရှိနေလို့ဒီနေ့လက်မဲ့ရေးထိုးထားတဲ့အထူးသဖြင့် KNU အဖွဲ့ကြီးကတော့ NCA ပါအားနေချက်တွေကိုပြုပြင်ဖို့ဆိုပြီးတော့အဆိုပြုနေရပြီဖြစ်ပါတယ်။ဒီဟာကပါလေဆိုတော့အစားမကောင်းခဲ့လို့အနှောင့်မတေချာသူတို့ဖြစ်နေရတာဖြစ်တယ်။ဒီအခြေခံပြဿနာကနိုင်ငံရေးပြဿနာဖြစ်ပေမဲ့နိုင်ငံရေးဒီနဲ့အဖြေရှာလို့တဲ့နိုင်ငံရေးစင်တာသဘောထားကတက်မတော်မှာအမှန်တကယ်မရှိဘူးဆိုတာကိုသက်သေပြနေတယ်။ဒါကြောင့်နောက်ဆက်တွဲပြဿနာတွေအနှိမ့်ထောင်တွေကထပ်ပြက်လာနေရတာလို့ကျွန်တော်အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီကုနာကိုထွန်းဆိုပြောထားတဲ့အထက်မှာကိုကျော်ရှင်မိတဲ့မိကုန်းလည်းအကျုံးမြင်သွားမယ်လို့ထင်ပါတယ်ခင်ဗျာ။သူမိထားတာကတော့အဲဒီလက်မှတ်ထိုးတဲ့ NCA ဖွဲ့တွေချစ်ဖွဲ့ကနေပြီးတော့ဆဲဖွဲ့ထိတိုးလာပြီးမယ်။ရှီမတိုးနိုင်ဖြစ်တယ်လား။ဘာကြောင့်မလဲတိကျတိကျမှာကိုထိုးဆောင်ဘက်ပြန်မိကြပါလေခင်ဗျာ။ဒီလက်ထက်မှာပြဿနာတက်လို့ပြောမယ်ဆိုအေးအေးကိစ္စပေါ်လာတဲ့ကိစ္စပါ။ခုနေ့ကတက်မလို့ကုစလေပြောခွင့်ရသူတူပြောသွားတယ်။အေးအေးနဲ့ပတ်သက်လို့သူတို့ဆွေးနွေးနိုင်မယ်။ဒါပေမဲ့ ရခိုင်ဒေသမှာတော့ခြေချခွင့်မပေးဘူးဆိုတဲ့သဘောထားတမရမှာရှိပုံရတယ်ဒီအိတ်တိုင်းပြောသွားပါတယ်ခင်ဗျာကျွန်တော်သိချင်တာကကိုထွန်းစော်ကလည်းရခိုင်မျိုးသားကောင်စီရဲ့တွင်မှုတယောက်ဖြစ်တဲ့ခါကျတော့အေနဲ့ရခိုင်မျိုးသားကောင်စီရဲ့ဆက်ဆက်မှုရောဘယ်လိုရှိပါလဲအေနဲ့ပတ်သက်လို့ကိုထွန်းစော်ရဲ့သဘောထားရောဘယ်လိုရှိပါလဲ
ကျွန်တော်ခုနပြောတဲ့အတိုင်းပါပဲကျွန်တော်တို့နှစ်ဖွဲ့စလုံးကဒီ NCA စာချုပ်လုံတုံးကအတူတကွပါဝင်ပြီးတော့မှပေါ့နော်အဲဒီလုတ်ခဲ့ကြတယ်စစ်စစ်ညှိနှိုင်းမှုဆွေးနွေးရေးမှာတောက်ချောက်ပါဝင်ခဲ့ကြပါတယ်အူသိန်းစိန်ဆိုရလက်ထက်မှာဒီငိမ့်ချင်းရေးပေါ်ဆောင်ခဲ့အစကတည်းကနေ NCCT အဖွဲ့ဝင်ဖွဲ့စည်းအနေနဲ့ပါဝင်ခဲ့တာဖြစ်ပါတယ်။ဆို NCA စာချုပ်ပေါ်လေဒီနောက်ဆုံးညီကိုချုပ်ကန်ဒီမှာအဲဒီအစိုးရတက်မတော်ဘက်ကကျွန်တော်တို့နှစ်ဖွဲ့စလုံးကိုအတိမတ်မပြူဘူးပေါ့နော်။ခုနပြောတဲ့ NCCT အဖွဲ့ဝင်16ဖွဲ့တဲ့က6ဖွဲ့ကိုအတိမတ်မပြူတဲ့ထဲမှာကျွန်တော်တို့ဒီရခိုင်တဲကကျွန်တော်တို့အဖွဲ့စည်းနဲ့ခုနပြောတဲ့ ULA အဖွဲ့စည်းနဲ့ပါတာပေါ့ဗျာ။နော်ဒါနဲ့ဖွဲ့စည်းလုံးကိုအတိမတ်မပြုတဲ့အချိန်ဒီအောက်မှာဒီ NCA ရဲ့ဘောင်ပြင်ပကိုကျွန်တော်တို့ကရောက်သွားတယ်။ဆိုတော့ဒီနေ့ NLD ဆိုရတက်လာတဲ့အချိန်ဒီအောက်မှာကြားတဲ့ခါကျတော့အဲကျွန်တော်တို့ ULA အဖွဲ့စည်းကအခုကတိုက်ပွဲပေါ်ဆောင်ရတဲ့အနေအထားကိုရောက်သွားတာပေါ့နော်။သူတို့ကလည်းပဲကိုဒေတာမှာကိုအခြေချနေဖို့အတွက်စီရယူမန်းချက်ရှိတဲ့အတိုင်းသူတို့ပေါ်ဆောင်နေတဲ့သူတို့စီမံကိန်းကိုလက်တွေ့ကျကျလုပ်နေပြီလို့ကျွန်တော်တို့အဲ့တိုင်းပဲမြင်တယ်။ဒီအခြေအနေကဘာကြောင့်ဒီလိုဖြစ်သွားတယ်လဲဆိုတဲ့အခါကျတော့တိုက်ပွဲကဒီအမှန်တော့ကျွန်တော်တို့ကနော်ပေါ်ဆောင်စရာမလိုတဲ့အခြေအနေအောက်မှာအဲဆိုလို့ရှိရင်တော့အရင်တော့ SCCD ခေတ်ကလေးကနေကျွန်တော်တို့ကအတူတကွအားလုံးပါဝင်အောင်လုပ်လိုက်မယ်ဆိုလို့ရှိရင်အဲဒီလိုမျိုးအခြေအနေကိုရောက်ချင်မှလည်းရောက်နိုင်ပဲလို့ကျွန်တော်ကအဲ့လိုမြင်တယ်
Okay.
ဒီနေ့ကြတဲ့အခါကျတော့ဒီအခုတကြောပြန်တိုက်ပွဲတွေပြန်ပြီးတော့မှဖြစ်လာရတဲ့အခြေအနေအောက်မှာကျတော့ဒီနေ့ NCA လမ်းကြောင်းဘက်ကိုလာပါဆိုတဲ့အချိန်ဒီအောက်မှာတော့ဒါတော်တော်လေးခက်ခဲတဲ့အနေအထားကိုရောက်သွားပြီလို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်သရရှင်တူဒီလိုင်းပေါ်မှာရှိပါတယ်။ကုဆိုးဝေဆွေးနွေးမြင်းမြန်လို့ရပါတယ်ခင်ဗျာ။ဦးထွန်းစော်ရှိပါတယ
်။ပြည်သူ့စစ်မဲ့ပတ်သက်လို့ငွေဆက်တဲ့ရာစုပင်လုံးကြီးလာခိုင်းတော့စူးစမ်းနေကြတာပေါ့ဗျာ။ဒီလိုပြောမယ်ဆိုရင်ငင်းကြီးအတွက်အပင်မခံနေတဲ့ပုံစံကြီးရှိတယ်လို့မကောင်းတဲ့လို့ရောက်နေတဲ့လူတွေလည်းရှိတယ်။ပြီးတော့ပြောကောင်းစားကောင်းလို့ရောက်နေတဲ့လူတွေလည်းရှိတယ်ပေါ့။ဆိုတော့အနာတခြားစိတ်တခြားဖြစ်နေကြတယ်ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါပေါ့လေဟိုကျွန်တော်တို့ဒီဗုဒ္ဓဝင်ရာဇဝင်တွေဗုဒ္ဓဝင်ပေါ့အဓိကတော့ဇက်တော်တွေမှာရှိပါတယ်သဘုံအဆက်ရှိတယ်သဘုံအတုတွေလည်းရှိတယ်ပြီးတော့ကျွန်တော်တို့ဒီပြည်သူစစ်ကြီးကအနှစ်80ဟိုတိုက်ခဲ့တော့သဘုံဟိုမြန်မာနိုင်ငံမှာသဘုံအဆက်တွေကလည်းတစ်ခါတစ်ခါမှာနှစ်80လောက်တိုက်လေတော့အတုတွေဖြစ်သွားတယ်ဆိုတော့ဒီကက်တာလေးကြောင့်ဟိုဒီလူတွေဟာဟိုတက်လက်ကြောက်ကတက်လက်ကြောက်ကတပုံနဲ့ကြောက်ကလက်နဲ့ကင်အားလုံးကိုကြောက်နေရတယ်ပေါ့နော်ဆိုလို့ရှိရင်ကျွန်တော်တို့ဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဟိုတရားမင်းကဟိုဗန်နီကပလိုက်ကြမပူသေးဘူးဆိုတော့ကျွန်တော်ကကုလသမဂ္ဂငြိမ်းချမ်းရေးတပ်အနေနဲ့လာမှဟိုပြည်သူ့အတွက်သက်သာမလားငြိမ်းချမ်းကငြိမ်းချမ်းရေးတပ်ဖွဲ့တွေရောက်လာမှပြည်သူ့အတွက်သက်သာမလားဆိုပြီးကျွန်တော်ပြည်သူအကျိုးပဲကျွန်တော်ရှေ့ရှုပြီးကျွန်တော်စဉ်းစားနေတယ်ပေါ့ဗျာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကိုစိုးဝေကျေးဇူးပါခင်ဗျာဒါကိုစိုးဝေရဲ့သဘောထားအမြင်ဖြစ်ပါတယ်ကျွန်တော်နောက်ထပ်သရရှိတူရဲ့စာပေးဖတ်ချင်ပါတယ်မောင်တက်တနာအမေရိကန်ပြည်အောင်စုကပါငင်းနေလူငန်းစင်တွေရှီတိုးနိုင်ဖို့အဓိကဟန်တာဖြစ်နေတာကတက်မတော်ခေါင်းဆောင်တွေကဖြစ်ပြီးတော့အစိုးရအုပ်ချုပ်မှုအောက်မှာမရှိဘဲစင်မြိုင်အစိုးရသပွဲသူတို့တီးကြရက်တည်နေခြင်းအခြေခံဥပဒေပြင်ဆင်လို့မရအောင်လို့လွှတ်တော်တွေထဲမှာစစ်တပ်ကူစလဲတွေကိုထည့်သွင်းခြင်းအပြင်တနင်္ဂနွေလုံးပြစ်ခတ်ရက် CNC ကိုလည်းမှတ်ထူအောင်မှာကြောက်ရွံ့နေတာကြောင့်လို့ပဲယူဆပါတယ်တဲ့အထူးဖြစ်တော့စစ်ကောင်းဆောင်တွေအစိုးရအုပ်ချုပ်မှုမရောက်သေး၍ကာလပတ်လုံးစစ်ကောင်းဆောင်တွေရဲ့ညီငယ်ရေးစကားသံတွေအပေါ်မှာတန်တရားဖြစ်နေကြမှာမလွဲပါဘူးတဲ့ဒီချက်တွေဟာညီငယ်ရေးလုပ်ငန်းစဉ်တွေရှိတူဖို့အတွက်အစိုးရအတွက်ကြီးမားတဲ့အခက်အခဲတွေလို့ပဲယူဆပါတယ်ဆိုပြီးဖော်ပြပါတယ်နောက်ပိုင်းသူရေးထားစာရင်းရှိပါကျွန်တော်အချုပ်ပြီးတော့ဖော်ပြတာပါဒါကတော့မောင်တက်တနာအမေရိကန်ပြည်အောင်စုကပါကျွန်တော်ဒါနဲ့ပတ်သက်လို့ပဲကိုထွန်းစော်ပဲမေးချင်ပါတယ်ခင်ဗျအစိုးရဘက်မှာရောညီငယ်ရေးလုပ်ငန်းစဉ်တွေမှာတကယ်ကိုသူတို့အတွက်အခက်ကြုံနေပြီလား
ဟုတ်ကျွန်တော်ခုနတင်ပြတဲ့အတိုင်းပါပဲဒီသူ့မှာအခက်အခဲကတော့ဒီတက်မတော်ရဲ့သဘောထားကိုသူကြော်လုံလို့မရဘူးဒီ2008ဖွဲ့စည်းပုံအရသူကတက်ကတက်လုပ်ကိုလုပ်မယ်အစိုးရကအစိုးရလုပ်ကိုလုပ်မယ်ဆိုပြီးတော့အဲ့လိုမျိုးဟိုစီးချရတယ်ပေါ့ဗျာနော်ဆိုရင်အဲ့ဒီချိန်ဒီအောက်မှာဒီအခုဒီဒေါအောင်ဆန်းစုကြည်အစိုးရကတက်မတော်ရဲ့ဒီစီရေလှုပ်ရှားမှုပေါ့နော်စစ်စင်ရေးတွေဟူသမျှမှာသူကဟိုတိုင်းရင်းသားလက်နက်ကတော်လည်းဖွဲ့စည်းတွေကိုဘလောက်ပဲတိုက်တိုက်ပေါ့ဗျာနော်အတုအနေနဲ့ဝင်ပြီးတော့မှတားရာဟန်တာမရှိဘူးအဲဥသိမ်းစိန်ဆိုတာလက်ထက်တုန်းကဆိုလို့ရှိရင်ဥမာဒီကျွန်တော်တို့ဒီမြောက်ပိုင်းဘက်မှာနော်တိုက်ပွဲပြင်းထန်တဲ့ကာလာတုန်းကတော့သူဟိုတားခဲ့တာပဲနော်ဒီနေ့ကျွန်တော်တို့ဒီဆိုရလက်ထက်အခု2016ကနေဒီနေ့အချိန်ကာလတည်းသူကတားစီးမှုမလုပ်တဲ့အပြင်ဟောစစ်စင်ရေးလုပ်ဖို့အတွက်ကိုပါသူကနေပြီးတော့မှအခွင့်ပြုချက်တွေလုပ်ပေးနေတဲ့အနေထားကိုရောက်သွားတဲ့ခါကျတော့
ဒီ NLD အစိုးရဟာနေပြီးတော့မှအတ္တမတော်နဲ့တသားရေးရှိရဆိုတဲ့အနေထားကိုရောက်သွားတယ်။အဲဒါကြောင့်ဒီ NLD အစိုးရဘက်ကတော့သူတက်ရဲ့နော်ဒီငင်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာသူကရောင်းမြတ်တဲ့ပုံစံမျိုးနဲ့တွားနေရတယ်လို့ကျွန်တော်မြင်တယ်။အမှန်တော့ NLD အစိုးရမှာသူမှငင်းချမ်းရေးမူဝါဒ9ရက်သူမှချထားတာရှိတယ်။ဆိုတော့တမရောကကိုယ်ဦးစီးချုပ်မှာငင်းချမ်းရေးမူဝါဒသူမှ6ချက်ရှိတယ်။ဆိုတော့ဒီအစိုးရရဲ့ငင်းချမ်းမူဝါဒ9ရက်နဲ့တမရောကဝေယူစည်းချုပ်ရဲ့ငင်းချမ်းမူဝါဒ6ရက်ဟာမတူကြပါဘူးတိကျစီဖြစ်တယ်။သို့ပေမဲ့လို့လေသူတို့ကငင်းချမ်းရေးလုပ်ငန်းစဉ်ကိုလုပ်ကြတဲ့အခါကျတော့ခုနကတက်ပိုင်းဆိုင်ရာကိစ္စမှာ NLD အစိုးရဘက်ကဘာမှဝင်ရောက်ဆက်ဖက်ပြီးတော့မှပြောကြားနိုင်တဲ့အနေအထားမရှိဘူ
း။ဟုတ်ကဲ့
။မူဝါဒဆိုရင်အဲ့လိုမျိုးတွေးရတယ်။ဒါပေမဲ့စီရေးစစ်စင်ရေးတွေလုပ်တဲ့အခါမှာကြားတဲ့အခါကျတော့သူတို့အစိုးရနဲ့တက်မလို့ဟာတစ်ဖက်တည်းသဘောလိုမျိုးကြာသွားတဲ့အချိန်ဒီအောက်မှာတော့အခုကငင်းကြဲရေးဆွေးနွေးမှုတွေတော့ကျွန်တော်တို့ဒီစိတ်ဆက်ညှိနှိုင်းမှုတွေပေါ်မှာသွားပြီးတော့မှရက်ခတ်နေပြီဖြစ်ပါတယ
်။ဟုတ်ကဲ့ဗျာ။
အဲ့ဒီအစိုးရဟာလူထုကဖြစ်ခဲ့တဲ့အစိုးရလို့မူလကတော့ယုံကြည်ထားခဲ့ပေမဲ့လို့ဒီနေ့သူ့ရဲ့လက်တွေ့ခေါ်ဆောင်နေတဲ့ငင်းကြဲရေးဆွေးနွေးမှုတွေအရာပေါ့နော်ဒီနေ့ပြင်အချိန်ဒီကိုသူတားနိုင်စီးနိုင်ခြင်းမရှိတဲ့ပုံမှာသူ့ကိုလည်းပဲတက်နဲ့တစ်ဖက်တည်းကြာတယ်ဆိုပြီးတော့မှအဲ့လိုယုံကြည်မှုတွေဖြစ်လာတဲ့အတွက်ဒီဆွေးနွေးမှုတွေပေါ်မှာသွားပြီးတော့မှရက်ခတ်မှုတွေရှိနေတာကိုအခုတွေ့ရပါတယ်။
ကိုကျွန်တော်ဟုတ်ကဲ့ကျွန်တော်အချိန်ကနောက်ထပ်10မိနစ်2မိနစ်လောက်တော့ရပါသေးတယ်ကျွန်တော်နည်းနည်းလေးချုပ်မိချင်တာကညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ခုနကပြောလို့တက်မလို့က NCA ပေါ်မှာပဲအဓိကခံရနေတယ်နောက်တစ်ဖက်မှာ NCA လမ်းကြောင်းကြီးကလက်ရှိမြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်ရဲ့အဓိက mainstream လို့ဖြစ်နေတယ်ဒါပေမဲ့အခုဆိုရင်ဝါလို့မြောက်ပိုင်းဖွဲ့လူကနေပြီးတော့အဆိုပြုလာတာရှိတယ် NCA မဟုတ်တဲ့တခြားလမ်းကြောင်းစဉ်းစားချက်ပေါ့အဲ့ဒါကတကယ်ရောလက်တွေ့ကြရလားကိုထွတ်ဆိုအမြင်သိချင်ပါတယ်
ကျွန်တော်မြင်တာကတော့ဒီ NCA လမ်းကြောင်းမှာအပအချမ်းမရှိဘူးဆိုတော့ဒီတက်မတော်ရဲ့တရေတေဝါရကြောင့်ဒီနေ့ငင်းကျဲဆွေးနွေးမှုတွေကအဟန့်တတွေဖြစ်နေတာဖြစ်တယ်။အဲ့ဒါကြောင့်ဒီ NCA မှာတပအချမ်းမရှိဘူးဆိုတော့တရေတေဝါရကိုစွန့်လွတ်လိုက်ပြီးတော့မှ NCA လမ်းကြောင်းအပြင်ပေါ့နော်ကျွန်တော်တို့တိုင်းပြည်ရဲ့ငင်းကျဲရေးကိုရှာဖွေလို့ရတဲ့နည်းလမ်းတွေအများကြီးရှိပါသေးတယ်ဆိုတော့ဒီလိုစဉ်းစားမျိုးစဉ်းစားချက်မျိုးအခြေခံအောက်ကနေတွောင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ငင်းကျဲရေးလုပ်ငန်းစဉ်ကိုဒီထက်ထပ်ပြီးမှပေါ့လို့နော်တဆင့်တင်လို့ရမယ့်အနေထားတွေပေါ်ပေါက်လာလိမ့်မယ်လို့တော့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ကျွန်တော်တို့ဒရက်လီလိုက်အစီအစဉ်အချိန်လေးဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဦးထွန်းစောနဲ့ကျွန်တော်တို့ view production တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒရက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်လောက်ဝင်ပြပ
ါ။ကိုတောင်းညအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါနေ့ညဒရက်လီလိုက်ပြန်လည်ထုတ်လွှင့်ချက်အစီအစဉ်ဖြစ်ပါတယ်ရှင်။အခုဗုဒ္ဓဦးနဲ့မနက်ခင်းမြန်မာနဲ့ဒေတာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင
်။နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂမှာပြီးခဲ့တဲ့သတင်းပတ်ထဲဥရောပသမဂ္ဂပါလီမန်ရွေးကောက်ပွဲကြီးကျင်းပပြီးခဲ့တဲ့နောက်ခုဥရောပခေါင်းဆောင်တွေဟာသူတို့နှစ်သက်တဲ့ထိပ်တန်းယာရူ EU ထိပ်တန်းယာရူတွေအတွက်ရွေးချယ်ဖို့လုပ်နေပါတယ်။ဒါပေမဲ့တက်တန်းကုံဆုံးတော့မယ် EU ကော်မရှင်ဥက္ကဋ္ဌရန်ကလော့ရန်ကာရဲ့နေရာမှာဆက်ခံတဲ့သူရွေးချယ်ရေးမှာတော့သဘောထားမတိုက်ဆိုင်ပဲဖြစ်နေကြပါလေ။သမရရဲ့လူငင်းချမ်းသာခွင့်နဲ့ပြန်ပြီးလွတ်လာတဲ့ Righteous သတင်းတောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ဟုတ်။မနေ့အင်္ဂါနေ့မှာ American ပြည်တော်စုနယူးယောက်မြို့ Columbia တက္ကသိုလ်မှာကျင်းပတဲ့2019ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပူလစ်ဇာဆုကိုလက်ခံရယူခဲ့တာဖြစ်ပါလေ။အစ္စလမ်ဘာသာကိုဆန့်ကျင်တဲ့တရားတွေဟောပြောသူအထူးသဖြင့်ရွန်ဂျာတိုင်ဝမ်ကိုမုန်းကြီးသူလို့နာမည်ကြီးတဲ့ဥဝိရသူကိုအနောက်ပိုင်းခရင်တရားရုံးတွဲဖက်တရားသူကြီးကအင်ကာနေမှာဖန်ဝရန်ထုတ်လိုက်ပါတယ်။ရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့ဖန်ဝရန်ရထားပြီဖြစ်တဲ့အတွက်အချိန်တို့အတွင်းမှာပဲဥဝိရသူကိုဖမ်းဖို့ရှိတယ်လို့သတင်းမီဒီယာတွေကပြောပါတယ်။မလေးရှားနိုင်ငံဟာချမ်းသာတဲ့နိုင်ငံကြီးတွေအမှိုက်ဆွန့်ပြန်နေရတဲ့ခုဖြစ်မလာစေရတဲ့ဆွန့်ပြစ် plastic metric တန်းချိန် 3,000 လောက်ကို American Britain Canada Australia နဲ့ Spain နိုင်ငံတွေစီပြန်ပို့မယ်လို့ပြောပါတယ်။ Philippines သမရကလည်းအမှိုက်ကုန်တက်တာ69လုံးကို Canada ကိုပြန်ပို့ဖို့အမိန့်ထုတ်ထားပါတယ်
။ဗုဒ္ဓဦးနဲ့မြန်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ရှင်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25လောက်ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်ဖျော်ရည်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေဒီလိုကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.